Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်မတ်လ24ရက်တောက်တာနေညပိုင်းဖီယိုရီစီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ဗြိတိန်နိုင်ငံလန်ဒန်မြို့ကလွတ်တော်အနေနဲ့တိုက်ခိုက်မှုနဲ့ဆက်နေပြီးနောက်ထပ်လူများကိုဖမ်းဆီးလိုက်တဲ့အကြောင်းရတပ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေထွက်ပေါ်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကိုအချက်လက်ရှာဖွေစုံစမ်းမှုနိုင်ငံတကာအဖွဲ့အစည်းဆီလိုရေးကုလသမဂ္ဂလူခွင့်ရေးကောင်စီကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုမျက်ခင်ဖြူထွေးနေတူညင်ညာပေးပါပါ
။ဟုတ်ကဲ့ပါအရှင်။သတင်းတွေပြီးမှတော်တာရှင်နေနားဆင်ကြမှာကမြန်မာနိုင်ငံရခိုင်ပြည်နယ်ကမွတ်စလင်တွေပေါ်ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်တွေအတွက်နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ကိုဆေးလွတ်ဖို့ကုလသမဂ္ဂကဒီကနေ့မှဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးတော
့ဆုံးဖြတ်ချက်ပြီးတော့ခြားကလေးကကျွန်တော်တို့တွေကနေပြီးတော့အဲ့ဒီမှာဂျနီဘာမှာကျွန်တော်တို့ရဲ့ရည်ရည်ချက်ကိုကျွန်တော်ဒီပီပီပ
ီငွေကြေးဝင်ကြီးဌာနအငြင်းတဲ့အတွင်းဝန်ဦးကျော်စရာကခုလိုပြောသွားတာကိုမကြခင်မှာပြေစုံနာဆင်ကြမှာပါဒါပြင်ဒကြံကာလအတွင်းမှာစီးပွားရေးမန်တက်တွေဆောက်ခွင့်ပိတ်လိုက်တဲ့အပေါ်မှာတုံ့ပြန်ချက်တွေအပါအဝင်လက်ပတောင်းမှာရဲတွေနဲ့ဒေသခံတွေကြားဆက်ဆိုင်တင်းမာမှုဖြစ်ခဲ့တဲ့အကြောင်းဆက်ရတဲ့တင်းတွေကိုခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာတင်းတွေကိုကိုအောင်လဲဦးနဲ့မခင်ဖြူထွေးတို့ကကြီးညာပေးပါမယ်ရှင်
ပြည်ထောင်ငံလန်ဒန်မြို့ကလွတ်တော်အနေနဲ့တိုက်ခိုက်မှုနဲ့ဆက်နေပြီးနောက်ထပ်လူနှုတ်ကိုဖမ်းဆီးလိုက်ကြောင်းရဲတပ်ဖွဲ့ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။အသေးစိတ်ချက်လက်တွေကိုထုတ်ပေါ်ပြောဆိုလာမျိုးမရှိပေမဲ့ဖမ်းဆီးမှုဟာထူးခြားမှုရှိတဲ့အကြောင်းလန်ဒန်မြို့ရဲ့ရဲတပ်ဖွဲ့ကအချက်ပေါ်ဝါတံပြန်နေနေဌာနရဲ့အကြီးအကဲမတ်ကရော်လီကပြောဆိုကြတာပါ။နောက်တစ်လုံးမှာဖမ်းဆီးထားသူစုစုပေါင်း9ဦးရှိနေပြီး2ဦးကိုတော့ပြန်လွတ်ပေးလိုက်ပြီလို့လည်းပြောပါတယ်။ဗြိတိန်ပါလီမန်နေ့တိုက်ခိုက်မှုကျူးလွန်ခဲ့သူဟာအစ္စလမ်ဘာသာကိုကူးပြောင်းခဲ့သူဗြိတိန်နိုင်ငံသားခါလစ်မာဆုဆိုသူဖြစ်ပြီးလက်နက်ပိုင်ဆိုင်မှုနဲ့တခြားမှုတွေပါဝင်ရာဇဝတ်မှုကျူးလွန်မှုတွေနောက်ကျောင်းရှိသူတူဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုထားတာပါတိုက်ခိုက်သူရဲ့နာမည်ရင်းဟာအဒရီယန်ရက်ဆယ်အကြောဖြစ်ပြီးသူနဲ့ပတ်သက်လို့သိထားတာရှိရင်လည်းပြောကြဖို့အချက်ပေါ်ဝါဒတံပြန်နေနေဌာနရဲ့အကြီးအကဲရော်လီကလူလူကိုပန်ချထားပါတယ်အဲဆူသွေးကျော်ဖွင့်ကတော့အသက်52နှစ်အရွယ်မာဆုကအမေရိကန်ဥဆောင်ပြီးအက်စ်ဖွဲ့ကိုတိုက်ခိုက်နေတဲ့မာမိတ်နိုင်ငံတွေကအရသားတွေနဲ့စစ်ဖက်ဆိုင်ရာပြည်မှတ်တွေကိုတိုက်ခိုက်ဖို့အဖွဲ့ရဲ့တိုက်တွန်းချက်ကိုတုံ့ပြန်လိုက်တာဖြစ်တဲ့အကြောင်းပြောဆိုထားပါချန်ဖဝါရနဲ့ဆက်နွယ်တဲ့ပြည်မှုတွေနဲ့တချင်တစ်ခါမှအေးအေးယူခံရတာမျိုးမရှိခဲ့ပေမဲ့အစိုးရလုံးတဲ့ရဲရဲတွေနဲ့ဆက်နွယ်ပြီးစစ်ဆေးမင်းမြန်းခံခဲ့ရဘူးသူဖြစ်တဲ့အကြောင်းလဲဗြိတိရှ်လုံခြုံရေးအရာရှိတွေကပြောဆိုကြပါတယ်လန်ဒန်မြို့ကပါလီမန်ဆောက်ကိုဆက်သွယ်ထားတဲ့ Thames မြေပေါ်ကဝက်စ်မင်စတာတရားပေါ်မှာတွာလာနေတဲ့သူတွေကိုကာနတိုက်ဒီနောက်မှာတော့လွတ်တော်ဝင်ပေါက်ကိုပါဝင်တိုက်ပြီးတားဆီးဖို့ကြိုးပမ်းနေရဲတပ်ဖွဲ့ဝင်တူကိုလည်းဓာတ်နဲ့ထိုးခဲ့တဲ့လူရဲတွေကိုတော့သူတယောက်တည်းကကျူးလွန်နေတာဖြစ်မယ်လို့ယုံကြည်ထားတဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်
အမေရိကန်သမ္မတဟောင်းဘရက်အိုဘားမားရဲ့အိုဘားမားကဲလို့ထင်ရှားတဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုပြင်ဆင်ဖို့အောက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိနေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Republican Party ဝင်တွေကိုဖိအားပေးနေပါတယ်။ဥပဒေသစ်ကိုအတည်ပြုနိုင်မဲ့ထောက်ခံမဲ့အလုံးလောက်ရစေဖို့နောက်ဆုံးချိန်ဖြစ်ကြိုးပမ်းတဲ့အနေနဲ့သမ္မတထရမ့်ကအယူဆပြင်းထန်တဲ့အောက်လွှတ်တော် Republican Freedom Caucus အဖွဲ့ဝင်တွေကိုဒီကနေ့ပဲဒီ Twitter လူမှုကွန်ရက်ကနေတိုက်တွန်းခဲ့တာပါ။ကျမ၏ဆောက်ရှောက်မှုဥပဒေဟောင်းကိုအစားထိုးဖို့နောက်ဆုံးအခွင့်အရေးဖြစ်တယ်လို့ Republican Party အနေနဲ့ဥပဒေသစ်နဲ့အစားမထိုးနိုင်ဘူးဆိုရင် Planned Parenthood လို့မျိုးဆက်ပွားကျမ၏ဆောက်ရှောက်မှုလုပ်ငန်းတွေလှုပ်ဆောင်နေတဲ့အုပ်စုတွေကိုဆက်လက်လုပ်ပိုင်ခွင့်ပြုထားတယ်လို့ဖြစ်လိမ့်မယ်လို့လည်းသတိပေးထားပါတယ်။ဥပဒေသစ်ကိုထောက်ခံမှုမပေးရင်လက်ရှိဥပဒေအတိုင်းပဲထားလိုက်တော့မယ်ဆိုပြီးတော့လည်းသမ္မတထရမ့်ကသူ့ရဲ့ Republican အမတ်တွေကိုချင်းချောက်ထားတာပါ။သမ္မတထရမ့်ရဲ့မဲဆွယ်ပွဲကတိတွေထဲမှာတော့သမ္မတဟောင်းအိုဘားမားရဲ့ကျမ၏ဆောက်ရှောက်မှုဥပဒေကိုဖျက်သိမ်းပြီးအစားထိုးဖို့ကိစ္စဟာလည်းအဓိကပါဝင်ခဲ့ပါတယ်ရှင်
။နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲနောက်ပိုင်းသမ္မတဒေါ်နယ်ထရမ့်ရဲ့လက်ထောက်တွေနဲ့ပြည်ပကလူပုဂ္ဂိုလ်တွေကြားတယ်လီဖုန်းဆက်သွယ်ပြောဆိုမှုတွေနဲ့ပတ်သက်လို့အောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌကထုတ်ပေါ်ပြောဆိုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ကြာသာရင်းနေ့မှာပဲကော်မတီဝင်တွေတကပိတ်ဆွေးနွေးခဲ့ကြပါတယ်။အောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌဒေဗင်နူနက်စ်ကတော့နိုင်ငံရဲ့ချလှူရှာမှုတွေကိုထောက်လန်းဖို့တယ်လီဖုန်းဆက်သွယ်မှုတွေကိုဥရေနဲ့ညီကြားပြတ်နားထောင်ရတာအမှတ်မထင်ထောက်လန်းပြီးတဲ့အထက်မှာသမ္မတထရမ့်ရဲ့လက်ထောက်တွေကမကသမ္မတထရမ့်ကိုယ်ပြောဆိုမှုတွေလည်းပါဝင်ကောင်းပါဝင်နိုင်တဲ့အကြောင်းပြောဆိုထားပါ Republican ကိုယ်စားနူနက်စ်က သူဥဆောင်နေတဲ့ကော်မတီကိုအတိမပြေပဲဒင်းနောက်တွင်နဲ့တွေ့ဆုံခဲ့တယ်လို့သမ္မတကလည်းတွားရောက်အစီရင်ခံခဲ့တာကြောင့်ဝေဖန်ခံရတာဖြစ်ပါတယ်။မနေ့ကတကပိတ်ဆွေးနွေးပွဲမတိုင်ခင်ဖွင့်ချပြောဆိုခဲ့ရတဲ့နဲ့သမ္မတထရန့်ကိုတွားရောက်တင်ပြခဲ့တာတွေကလုံးတင်တဲ့ထင်တာကိုဆုံးဖြတ်လွတ်ဆောင်ခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ထောင်လိုင်းအစီအစဉ်ကစားပြီးဘယ်ကရတယ်လဲဆိုတော့တော့သူကပြောဖို့ညင်းခဲ့တယ်လို့သမ္မတထရန့်ဆွေးနွေးစီကရတာဖြစ်နိုင်တယ်ဆိုတော့ခမန်းပြောဆိုမှုတွေဖတ်ပေါ်နေတာကတော့သမ္မတအင်ဂျီရောဖြောခွင့်ရပုဂ္ဂိုလ်ရှောင်းစပိုင်ဇာကလည်းမနေ့ကပဲပယ်ချထားပါတယ်။သမ္မတထရန့်ပိုင်ဆိုင်တဲ့နယူးယောက်ကထရန့်တာဝါကတယ်လီဖုန်းတွေကိုသမ္မတဟောင်းဘရက်ကူဘာမကကြားပြတ်နားထောင်ခဲ့တဲ့အကြောင်းသမ္မတထရန့်ရဲ့ပြင်းထန်တဲ့ဆွဆွဲပြောဆိုချက်တွေကိုကောက်ဝဲဖို့အင်ဂျီရောနဲ့ပေါင်းပြီးလုပ်နေတယ်လို့လည်းအော်တိုမန်နူနက်စ်ကိုအများကဝေဖန်နေကြတာပါ။
အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကလူငယ်တဲ့နှစ်နှစ်တုန်းကပယ်ချထားခဲ့တဲ့ Keystone XL ရေနံပိုက်လိုင်းစီမံကိန်းကိုသမ္မတဒိုနယ်ထရမ့်ဆွေးရကခွင့်ပြုချက်ပေးလိုက်ပါတယ်။ရေနံပိုက်လိုင်းစီမံကိန်းဟာနိုင်ငံတော်အတွက်အကျိုးရှိမှာဖြစ်တာကြောင့်ဘိုအစိုးရက TransCanada ကုမ္ပဏီကိုဆောက်လုပ်ခွင့်ပေးလိုက်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပဲကြေညာလိုက်ကြပါ။စီမံကိန်းကိုခွင့်ပြုလိုက်တဲ့ကိစ္စနဲ့ပတ်သက်လို့သမ္မတထရမ့်ကိုယ်တိုင်တောက်စာနေနောက်ပိုင်းမှာတရားဝင်ကြေညာဖို့လည်းစီစဉ်ထားပါတယ်။ TransCanada ကုမ္ပဏီဥက္ကဋ္ဌ Rex Garland ကတော့နေ့နဲ့ချီကြမြင့်မဲ့ဆောက်လုပ်ရေးစီမံကိန်းကိုခွင့်ပြုချက်ပေးခဲ့တာဟာတမန်ဝင်ခြေလှမ်းတရက်ဖြစ်တဲ့အကြောင်းပြောဆိုပါရယ်။စီမံကိန်းတည်ဆောက်ပြီးစီးတဲ့အခါမှာတော့ကနေဒါနိုင်ငံကရင်းနှီးစိမ်းတွေကိုအမေရိကန်ပြည်သားစုကဲရဲဒေသကရင်းနှီးချက်ဆက်ယုံတွေစီတင်ပို့ထုတ်လုပ်မှာဖြစ်ပါရယ်။ပြီးခဲ့တဲ့စက်တင်ဘာလတည်းသမ္မတအိုဘားမားအစိုးရလက်ထက်မှာဒီစီမံကိန်းကိုစိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့တာပါ။စီမံကိန်းကိုပြန်လည်သုံးသပ်ဖို့မျှော်လင့်ချက်နဲ့စိုင်းငံ့ခဲ့တာဖြစ်ပေမဲ့လည်းနောက်ပိုင်းမှာတော့ပြည်သားစုတရားရုံးတစ်ခုကဒီစီမံကိန်းကိုဆက်လုပ်ချင်ရင်လုပ်ဖို့ဆုံးဖြတ်ခဲ့ပါရယ်။မေပေါင်း1900ရှိလျားတဲ့စီမံကိန်းပြီးစီးတဲ့အခါကနေဒါနိုင်ငံအယ်ဘာတာကနေရေနံစိမ်းစီပေပါ83,000ကိုအမေရိကန်ပြည်ထောင်စုနီဘရာစကာကိုနေ့စဉ်တင်ပို့ပြီးတော့ကယ်ယူနယ်ဒေသကဆက်ယုံတွေမှာထုတ်လုပ်ဖို့စီစဉ်ထားတာပါဒီစီမံကိန်းကြောင့်ပတ်ဝန်းကျင်ထိခိုက်မှုဖြစ်မှာစိုးရိမ်ကြတဲ့ခြားနေအမေရိကန်တွေနဲ့တက်ချွာလှုပ်ရှားသူတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေပြမှုတွေလည်းရှိခဲ့ပါတယ်ရှင်
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7239လိုင်းဒိုမီတာ25 kHz 7196လိုင်းဒိုမီတာ32 kHz 6325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 7905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာဝိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့လူခွေရဲ့ချိုးဖောက်မှုဆွဆွဲချက်တွေချေချေပြင်းပြင်းထွက်ပေါ်နေတဲ့မြန်မာနိုင်ငံရဲ့ခိုင်ပြင်းတွေကိုအချက်လက်ရှာဖွေစုံစမ်းမှုနိုင်ငံတကာအဖွဲ့အစည်းဆီလိုရေးကုလသမဂ္ဂလူခွေကောင်စီကဒီကနေ့ဆုံးဖြတ်လိုက်ပါတယ်ဥရောပသမဂ္ဂ EU ကကမကဋ္ဌလုပ်ပြီးအမေရိကန်ပါဝင်နိုင်ငံတော်များရဲ့ထောက်ခံမှုနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူခွေကောင်စီမှာအများသဘောနဲ့ဆုံးဖြတ်ချက်ချခဲ့တာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းကိုယ်စားဦးထင်လင်းကတော့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေကိုပါတွေ့ဆုံမေးမြန်းမှုတွေပါဝင်မြန်မာဆွေးရကဖွဲ့စည်းထားတဲ့ကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုံဆောင်နေစေဖြစ်ပြီးဩဂုတ်လမှာအစင်ကန်စာထုတ်ပြန်မှုရှိနေချိန်အခုလိုဆုံးဖြတ်တာလက်ခံနိုင်စရာမရှိကြောင်းပြောဆိုခဲ့ပါတယ်ဒီကနေ့နေ့အော်တိုဘာလာနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကနေကြာဆောင်စကန်တွေကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လူယုံရအနာမနီရဲ့စစ်စင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတယ်လို့ဆိုရဲလူပေါင်း9000ကျော်လောက်တဲ့ကရွန်ဂျာမွတ်စလင်120လောက်ကိုမင်းမြဲစုံစမ်းထားတဲ့အစင်ခန်းစာတစောင်ကိုတော့ကုလသမဂ္ဂကပြီးခဲ့တဲ့လတည်းမှာပဲထုတ်ပြန်ထားတာပါအစင်ခန်းစာထဲမှာတော့အာရမပြုချင်းမှုတပ်ဖြတ်မှုတွေပါဝင်လူစားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုညောင်းနိုင်လောက်တဲ့လူခွင့်ရေးချုပ်ဖောက်မှုတွေရှိကြောင်းဖော်ပြထားတာပါဒါမှမဟုတ်မြန်မာစိုးရကတော့ရခိုင်ပြည်နယ်ရင်းကအခြေအနေတွေကိုဥပဒေနဲ့ညီကန့်တွဲဆောင်နေပြီးလူခွင့်ရေးချုပ်ဖောက်မှုကျူးလွန်မှုတွေကိုအရေးယူမှာဖြစ်ကြောင်းလည်းကတိပြုပြောကြားထားတာပါကုလသမဂ္ဂဆိုင်ရာမြန်မာတမကြီးဦးထင်လင်းကတော့လက်တွေ့အခြေအနေတွေနဲ့ကန့်ညီမှုမရှိဘဲချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ဖြင့်လူခွင့်ရေးကောင်စီရဲ့လိုရက်ကိုဒီကနေ့ပဲကန့်ကွက်ခဲ့ပါတယ် Human Rights Watch Amnesty International စတဲ့နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေကတော့လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုကြိုဆိုတဲ့အကြောင်းဒီကနေ့မှာပဲကြေညာချက်တွေကိုအသေးစိတ်ထုတ်ပြန်ခဲ့ကြပါတယ်
တရုတ်ရဲ့တဲသင်မော်ရီကိုမလေးရှားနိုင်ငံကဝယ်ယူမဲ့ကိစ္စနဲ့တရုတ်တို့ရဲ့ဘယ်လိုကျူးကျော်ရန်စမှုမျိုးကိုမဆိုဆန့်ကျင်ဖို့မလေးရှားဘက်ကခင်းလဲမှုတွေအရှိန်မြှင့်လှုပ်ဆောင်မဲ့လို့ရဟာတနနိုင်ငံကာကွယ်ရေးနဲ့ပတ်သက်တဲ့စိုးရိမ်မှုတွေတွန်းမြင့်လာတဲ့သဘောဖြစ်တယ်လို့တရုတ်မလေးရှားတို့ကြားရှုပ်ထွေးတဲ့ဆက်ဆံရေးကိုလည်းထင်ဟပ်စေပါတယ်မလေးရှားနိုင်ငံရဲ့နယ်နိမိတ်ဟာဆူလူပင်လယ်နဲ့အနောက်ဘက်အိန္ဒိယသမုဒ္ဒရာကဲရိုတဲ့အထိဆက်ဆံနေတာပါလာမယ့်တွင်ဘာလကစပြီးတရုတ်နိုင်ငံထုတ်ရေးတဲ့တင်မော်လီစင်နဲ့ကဲဝန်ရန်တလျှောက်ကင်းလက်သွားမယ်လို့မလေးရှားရာရှိတွေကပြောပါရယ် မလေးရှားရေပြင်နယ်မိတ်တွေအပေါ်ချင်းချောင်ရန်စမှုတွေကိုကာကွယ်ဖို့အသုံးပြုနေတဲ့တော်ဝင်ရေတပ်ကတင်းမော့အဆင့်90နေရာမှာခုဝယ်ယူလိုက်တဲ့တင်းမော့တွေနဲ့အစားထိုးလာနိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။မလေးရှားရေပြင်နယ်မိတ်ကိုချင်းချောင်နေတဲ့အထက်မှာတရုတ်နိုင်ငံလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ဒေါက်တာပင်လည်းရေပိုင်တဲ့အငင်းပွားမှုမှာမလေးရှားနဲ့တရုတ်တို့ပြိုင်ဆိုင်နေကြတာဖြစ်ပါတယ်ရှင်။
ဒီချင်းနိုင်ငံမှာ2011ခုနှစ်ကအာရန်နယ်ကိုလှူရှာမှုနောက်ပိုင်း6နှစ်ကြာထောင်နဲ့ဆေးရုံမှာနေခဲ့ရတဲ့သမရဟော့စတီမူဘာရက်ကိုပြန်လွတ်ပေးလိုက်ပါပြီ။သမရဟောင်းဟာဒီကနေ့မှပဲစစ်ဆေးရုံတစ်ခုပေါ်ကနေဆင်းသွားခဲ့တာပါ။အရှေ့လေပိုင်းဒေသတစ်လောရိုက်ခတ်ခဲ့တဲ့အာရန်နယ်ကိုလှူထင်ရှားခဲ့တဲ့လှူရှာမှုတွေမှာမူဘာရက်ကပထမဆုံးတရားရုံးတွင်အရေးယူခံခဲ့ရတဲ့နိုင်ငံခေါင်းဆောင်တူလည်းဖြစ်ပါတယ်။ဒီချင်းနိုင်ငံမှာ18ကြာအုံကြွမှုတွေအတွင်းတည်ဆုံမှုတွေအတွက်တာဝန်ရှိကြောင်းလည်းသမရဟောင်းပေါ်မှာစွပ်စွဲခံခဲ့ရပါပါ။တခြားမူပေါင်းများများစွာနဲ့လည်းစွပ်စွဲခံရပါမယ်။နောက်ပိုင်းမှာတော့ဒီအမှုတွေကနေပတ်လည်ပေးလိုက်ပါတယ်။ဒီလာဆမ်းပိုင်းမှာတော့လူစားမှုဆွဆွဲချက်တွေနှစ်ပတ်သက်လို့လဲသူ့ပေါ်ဆွဆွဲခံထားရီကိုတရားရုံးကပြက်ပြက်ပေးခဲ့ပါတယ်။ရှင်းနေဖြစ်တဲ့သူကတော့သမရဟောင်းမူဘာရက်ရဲ့မူဟာရဲဟာအခုခါမှာအီဂျစ်နိုင်ငံကိုင်ရိုမြို့တော်က Helopolis လူကုန်တဲ့ရပ်ကွက်မှာနေထိုင်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်။
အာဖဂန်အစိုးရနဲ့ရင်းရဲရေးအတွက်တိုက်ရိုက်ဆွေးနွေးဖို့တာလီဘန်ကိုယ်စားလှယ်တွေဟာအိမ်နီးချင်းပါကစ္စတန်နိုင်ငံကိုတွားရောက်ပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ဆိုတဲ့သတင်းတွေဟာမမှန်ကန်တဲ့အကြောင်းတာလီဘန်အာဖဂန်တာလီဘန်တွေကပြောဆိုလိုက်ပါတယ်။တာလီဘန်တွေကတော့အာဖဂန်အစိုးရဟာအမေရိကန်ရဲ့ရုပ်သေးဖြစ်တယ်ဆိုပြီးတိုက်ရိုက်ဆွေးနွေးဖို့တခြားလုံးငင်းဆန်ထားတာဖြစ်ပါတယ်။တာလီဘန်ကောင်းဆောင်တွေအစ္စလာမဘက်မြို့တော်ကိုတွားရောက်ပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းသတင်းတွေမှာဖော်ပြနေတာကိုအပြင်းထန်ကန့်ကွက်တဲ့အကြောင်းတာလီဘန်အဖွဲ့ပြောဝင်ရသူစာဗီဟူလာမူချဟစ်က VUE ကိုပြောဆိုခဲ့တာပါ။ဒါမဲ့လည်းရုရှားနိုင်ငံမော်စကိုမှာပြုလုပ်မဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့တာလီဘန်အဖွဲ့ကိုဖိတ်ကြားခဲ့မယ်ဆိုရင်တက်ကောင်းတက်မယ်လို့ဖော်ပြနေတဲ့သတင်းတွေကိုတော့ပြက်ပြက်သားသားညှင်းဆန်တာမျိုးမရှိခဲ့ပါဘူး။မော်စကိုဆွေးနွေးပွဲကိုတက်ဖို့ဖိတ်ကြားခံရမယ်ဆိုရင်တော့စဉ်းစားမယ်လို့ပြောဆိုခဲ့တာပါ။အာဖဂန်အစိုးရနဲ့ရင်းငယ်ဆွေးနွေးပွဲတွေပြန်ဆနိုင်အောင်ဖိအားပေးတဲ့အနေနဲ့တာလီဘန်ခေါင်းဆောင်9ယောက်ကိုပါကစ္စတန်အစိုးရတာဝန်ရှိသူတွေကအစ္စလာမဘက်မြို့တော်မှာတွေ့ဆုံခဲ့တဲ့အကြောင်း AP သတင်းကဖော်ပြခဲ့ပြီးတော့နောက်တနေ့မှာပဲတာလီဘန်ပြောခွင့်ရသူကညှင်းဆန်းခဲ့တာဖြစ်ပါတယ်။တာလီဘန်နဲ့အာဖဂန်တာဝန်ရှိသူတွေ2015ခုနှစ်ဇူလိုင်လမှာတွေ့ဆုံဖို့ပါကစ္စတန်ကကြားဝင်ဆစ်ဆက်ပေးခဲ့တာပါ။ဒါပေမဲ့လည်းဒီတာလီဘန်အဖွဲ့ခေါင်းဆောင်မူလာအိုမာတွေ့ဆုံခဲ့တာနှစ်နှစ်ရှိပြီဖြစ်တဲ့အကြောင်းကိုထုတ်ဖော်ပြောဆိုခဲ့ရကညင်းကြေးရေးဆွေးနွေးပွဲတွေမှာအဟန့်ကျဖြစ်ခဲ့ရပါတယ်။ပါကစ္စတန်အစိုးရနဲ့ထောက်လိုက်ရေးအရာရှိတွေကတော့တာလီဘန်တွေလာရောက်တာတွေ့ဆုံတာတွေနဲ့ပတ်သက်လို့သတင်းတစုံတရာမသိရတဲ့အကြောင်းပြည်ရေးကိုပြောပါရစေ
။ကောင်းလင်ဦးနဲ့မက်ခင်ဖြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနိုင်ငံကိုရခိုင်ရင်းနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးအဖွဲ့ဆေးလွတ်ဖို့ဆုံးဖြတ်လိုက်တဲ့အကြောင်းတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကမွတ်စလင်တွေပေါ်မှာပြင်းထန်တဲ့လူခွင်ချိုးဖောက်မှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်တွေအတွက်နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ကိုဆေးလွတ်ဖို့ကုလသမဂ္ဂရဲ့လူခွင်ကောင်စီကဒီကနေ့မှဆုံးဖြတ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ကိုနိုင်ငံတကာလူခွင်အဖွဲ့ကကြိုဆိုလိုက်ပါတယ်။ထိုင်းမြန်မာမြန်မာဆွေးရဘက်ကတော့ဒီအချက်လက်စုံစမ်းရေးကော်မရှင်ကိုလာခွင့်ပြုနိုင်မှာမဟုတ်ဘူးလို့ပြောသွားပါတယ်။အကြီးကျောင်းပြည်ဆောင်ကိုဆက်တွေ့မေးမြန်းထားတဲ့ကိုဝင်းမင်းကပြောပြပေးပါလိမ့်မယ်
။ဟုတ်ကဲ့ပါ။ဒီနေ့ပါမှာဒီနေ့လုပ်တဲ့ကုလသမဂ္ဂရဲ့အမြင့်ဆုံးလူခွင့်ရေးကောင်စီကမြန်မာနိုင်ငံမှာရိုင်ဂျာမွတ်စလင်တွေပေါ်တပ်ဖြတ်မှုတွေအဓမ္မချင်းမှုတွေနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေရှိနေတယ်လို့ကြေကြေပြန့်ပြန့်ဆွဆွဲချက်တွေထွက်ပေါ်နေတာအတွက်အခုလိုစုံစမ်းရေးကော်မရှင်လွတ်ဖို့နိုင်ငံအများစုမဲနဲ့တခဲနဲ့ဆုံးဖြတ်လိုက်တာပါ။နိုင်ငံတကာမှာဆိုရင်မှုများလာနေတဲ့ဒီပြဿနာပေါ်အခုလိုဆုံးဖြတ်လိုက်တာဟာအထူးပါလို့ကြိုဆိုတယ်လို့ HRW လို့သူကခေါ်တဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့ကဂျနီဗာအခြေစိုက်ဂျွန်ဖစ်ရှာကဆိုလိုက်ပါတယ
် We think it's a significant step that the UN
ကျွန်တော်ထင်ပါတယ်ဒီနေ့ကုလသမဂ္ဂလူခွင့်ရေးကောင်စီကဆုံးဖြတ်လိုက်တာကထူးခြားရေးပါတဲ့အဖြစ်မှာမြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ချိုးဖောက်မှုတွေအထူးသဖြင့်ရခိုင်ဒေသမှာဖြစ်နေတာတွေအတွက်ကျူးလွန်မှုတွေမှာတာဝန်ခံမှုရှိလာနိုင်ရေးအတွက်ပေါ့နိုင်ငံကအချက်လက်စုံစမ်းရေးကော်မရှင်လို့ဖို့ဆုံးဖြတ်လိုက်တာပါ
ဒါပေမဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကအမြဲတမ်းတွင်းဝင်ဦးကျော်စရာကတော့ဒီဆုံးဖြတ်ချက်မှာသူတို့မပါဘဲထွက်နေခဲ့ပြီးလက်မခံနိုင်ဘူးလို့ဆိုလိုက်ပါတယ
်အဲ့တော့ဒီဆုံးဖြတ်ချက်ပြီးနော်ချကလေးကကျွန်တော်တို့တွေကနေပြီးတော့အဲ့ဒီမှာဂျနီဗာမှာကျွန်တော်တို့ရက်တီချက်ကိုကျွန်တော်တို့ PPP ပြင်ပြောခဲ့ပြီးပါပြီကျွန်တော်တို့ကဒီနော်ဒီဆုံးဖြတ်ချက်ကနေကျွန်တော်တို့ကဒစ်စစ်ရေးပေါ့လေအဲ့ကျွန်တော်တို့ဒီဆုံးဖြတ်ချက်မှာပါဝင်ပတ်သက်မှုရှိမှာမဟုတ်ဘူးဆိုကျွန်တော်တို့အမှားမဟုတ်ဆိုကျွန်တော်တို့ကရက်တီကျဲလဲကျွန်တော်ပြောထားပြီးပါပြီ။အလားတူကျွန်တော်တို့ရက်တီကျဲကိုထောက်ခံတဲ့နိုင်ငံတွေလည်းရှိပါတယ်
။မြန်မာအိန္ဒိယချင်းတရုတ်နဲ့အိန္ဒိယကပါဘေးထွက်နေခဲ့တဲ့ဒီဆုံးဖြတ်ချက်ကိုလက်မခံနိုင်တယ်လို့ပြောတာကအခုလွှတ်မဲ့စုံစမ်းရေးကော်မရှင်ကို
ဒီမှာပြည်ဝင်ခွင့်မပြုနိုင်ဘူးလို့ဆိုလိုပါလားလို့မေးရမှာဥကျော်စရာကအဲ့တော့အဓိကကဒီစကရေကဒီသုံးချက်ချက်ကိုကျွန်တော်တို့ကဟိုစုံပြည့်ချက်လက်ခံမှာမဟုတ်တဲ့စုတေးလို့မလို့ဒီဒီချက်ကပြောထားပြီးဆိုကြောင်းဒီစုံပြည့်ချက်ကနေပြီးတော့တော့ပေါ်လာတဲ့ဒီဟောအကျိုးသက်တစ်စုံတရားကျွန်တော်လက်ခံမှာမဟုတ်ပါဘူးခင်ဗျအဲ့တော့ဒီကနေ့ကတည်းကစီလို့မဲ့ဆိုလို့လက်ခံမှာမဟုတ်ပါဘူးအဲ
လုတ်စရာရှိရတဲ့အကုန်လုတ်တာကိုလက်မခံတာဖြစ်တဲ့ကြောင့်ကျွန်တော်တို့ကလည်းသူတို့ကနေတစ်ဖက်တစ်လုံးမဟုတ်လက်မခံဘူးဆိုတော့ဒါသုံးချက်ချာချာတော့ဖြစ်ပါတယ်တကယ်တော့မြန်မာအစိုးရအနေနဲ့လည်းအစိုးရရဲ့စုံစမ်းရေးကော်မရှင်ဖွဲ့ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေကိုမေးမြန်းပြီးတော့ဩဂတ်လမှာအစည်းအဝေးခန်းစာထုတ်ဖို့ရှိနေတယ်လို့ တွေစုံစမ်းသိရှိထားတယ်ဒါကြောင့်ပိုတမတမတ်ကြတဲ့လူခွင့်ရေးအဖွဲ့စုံစမ်းဖို့လိုနေတယ်လို့ဆိုပါတယ
် Human Rights Watch has documented
လူခွင့်ရေးအကောင်ကြီးအဖွဲ့အနေနဲ့မြန်မာနိုင်ငံထဲမှာစီစဉ်ရှိရှိလူခွင့်ချိုးဖောက်မှုတွေရှိနေတာကိုအထောက်အထားတွေရထားပါတယ်ဒီထဲမှာအိမ်နေရွာတွေကိုမီးရှို့တာစိတ်မိုင်းဆန်ရကြမ်းဖက်တာနဲ့တရားလက်လွတ်တပ်ဖြတ်နေတာတွေပါနေပါတယ
်ပြီးခဲ့တဲ့လကကုလသမဂ္ဂကထုတ်တဲ့အစီရင်ခံစာထဲမှာတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့မွတ်စလင်9,500တဲက220ကိုမေးမြန်းခဲ့ရမှာအများအပြားအဓမ္မအကျင့်ခံခဲ့ရတာအသက်ပြတ်ခံခဲ့ရတယ်ဒါကြောင့်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုတွေအဆင့်ကိုရောက်လာမှစိုးရိမ်နေရတယ်လို့ပြင်းပြင်းထန်ထန်ဖော်ပြခဲ့ပါတယ်အခုလိုနိုင်ငံတကာမှာအကြီးအကျယ်စိုးရိမ်လာတာကြောင့်မြန်မာစုအနေနဲ့အခုစုံစမ်းရေးကော်မရှင်အတွက်ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့HRW က John Fisher ကဆက်ပြောပါတယ
် Forward call on all stakeholders in Myanmar
ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကအဓိကတာဝန်ရှိသူတွေကိုတောင်းဆိုလိုပါတယ်ရသားဆိုးရရောတမတော်ရောပေါ်လေးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ပါဒီနေ့ကုလသမဂ္ဂကရှင်းရှင်းလေးနဲ့တန်တဲ့တောင်းဆိုလိုက်ပါတယ်ဒီတော့မြန်မာနိုင်ငံမှာရေရှည်ကြုံလာတဲ့စိန်ခေါ်ချက်တွေကိုဖြေရှင်းနိုင်ဖို့ဒီအချက်လက်စုံစမ်းရေးကော်မရှင်နဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှာလားဆိုတာမြန်မာတာဝန်ရှိသူတွေဆုံးဖြတ်တဲ့အပေါ်မူတည်ပါတယ
်အဲဒီတော့အခုလိုနိုင်ငံတကာစိုးရိမ်မှုပေါ်ပြောင်းလဲလာတဲ့မြန်မာဒီမိုကရေစီစိုးရအနေနဲ့ဘယ်လိုဖြည့်ရှင်းသွားဖို့ရှိပါသလဲလို့မေးရမှာဦးကျော်စရာက
ကျွန်တော်တို့ဆက်ရလုပ်သွားမယ်အခုပြီးခဲ့ပြီပါသလို့ရှိရင်ဒီကျွန်တော်တို့ရဲ့ဒေါက်တာကိုဖီအနိုင်ရဲ့အကြံပေးကောင်နော်ဒီကော်မရှင်ကနေပြီးတော့မှအကြံပြုချက်တွေလည်းထွက်လာတယ်ကျွန်တော်တို့ကိုယ်တိုင်ဓာတ်တွေကိုသလို့ရှိရင်ကြိုးစားရဲဆိုထုတ်ပြန်ထားပြီးသားဖြစ်ပါတယ
်တကယ်တော့48နိုင်ငံပါတဲ့ဒီလူခွင့်ရေးကောင်စီဆုံးဖြတ်ချက်မှာမပါဘဲဘေးထွက်နေခဲ့တဲ့တရုတ်နိုင်ငံကလည်းဒီရခိုင်ပြည်ကမွတ်စလင်ပြည်ထနာကအချိန်ယူဖြည့်ဆည်းရမှာမို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ကိုဝင်းမင်းဆက်သွယ်မေးမြန်းထားတာပါ။ခုတစ်ခါမှာတော့တကြံကာလအတွင်းမှာစီးပွားဖြစ်မန်တက်တွေစောက်ဖို့ခွင့်မပြုတော့ဘူးဆိုတဲ့တဲ့င်းကိုတင်ဆက်ပေးပါမယ်။ဒီနေ့ရန်ကုန်မဟာတကြံပွဲတော်အတွက်စီးပွားဖြစ်မန်တက်တွေစောက်ခွင့်မပြုဘူးလို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောလိုက်ပါတယ်။တကြံကာလအတွင်းဖျော်ဖြေကြမဲ့တန်းချက်တွေကိုလည်းကြိုတင်စီစစ်သွားမယ်သဘောမျိုးကိုဝန်ကြီးချုပ်ကပြောပါတယ်။ဒီကြောင့်ပြည်စုံကတော့ရန်ကုန်တိုင်းလွှတ်တော်ဝင်းတွင်းမှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကိုရိုင်းတွားရောက်ပြီးတင်ယူခဲ့တဲ့ VOA မြန်မာပိုင်းတင်ဆက်ကိုထောင်ငါပြသပေးပါလိမ့်မယ
်။တကြံပွဲတော့အတွက်စီးပွားဖြစ်ရေကစားမန်တက်တွေဆောက်လုပ်ခွင့်နဲ့ပတ်သက်ပြီးသတင်းတွေအမျိုးမျိုးထွက်ပေါ်နေချိန်မှာပဲအဲ့ဒီလိုမန်တက်တွေခွင့်ပြုမှာမဟုတ်ဘူးဆိုတာကိုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအတိအကျပြောသွားတာပါ
။ဒီကျင်းပမယ်မဟာတကြံနှစ်တကူပွဲတော်ကြီးမှာစီးပွားဖြစ်မန်တက်တွေအားလုံးကိုခွင့်ပြုမှာမဟုတ်ဘူးဆိုတာကိုဒီနေရာမှာပြောပြရစီ။ကျွန်တော်တို့အခုကျင်းပမယ်ဒီမန်တက်တွေကိုကျွန်တော်တို့အခုခွင့်ပြုပေးပေးထားတယ်စီးနှင်းစီကံလေးသနဲ့မဟာကူရှိပါတယ်ဒီ45ရဲ့နံပါတ်44မှာကြံမန်တက်ရေကစားလက်မှတ်များအားစီးပွားရေးဆန်ဆန်ရောင်းခြင်းကိုခွင့်မပြုပါတရားဥပဒေအရရေးဆောင်ရွက်သွားမည်လို့ဖော်ပြထားပြီးဖြစ်ပါတယ်နောက်ချက်ကတော့အရက်တွေကတွေကိုဥပဒေနဲ့ရောင်းချလို့မရနိုင်ပါဘူးဒီအခြေအနေတွေကိုလည်းထိထိရောက်ရောက်ရေးဆောင်သွားမှာဖြစ်ပါတယ်။မန်တက်တွေအားလုံးမှာအလုံးပိတ်အခန်းတွေအားလုံးကိုလည်းအရေးဆောင်ရပါမှာဖြစ်ပါတယ်။ဒီပြင် CCTV ကင်မရာတွေနဲ့ကွန်ထရိုးလုပ်သွားမှာဖြစ်ပါတယ်
။ရေကစားဖို့အတွက်ငွေပေးစရာမလိုတဲ့မိသားစုမန်တက်တွေနဲ့စီးပွားရေးကုမ္ပဏီတွေရဲ့မန်တက်တွေကိုတော့ခွင့်ပြုချက်နဲ့ဆောက်လုပ်လို့ရကြမှာပါ။မန်တက်ဆောက်လုပ်ခြင်းနဲ့သူတွေဟာခွင့်ပြုချက်လျှောက်လာကိုမတ်လ25ရက်နေ့နောက်ဆုံးထားပြီးတိုင်းဒေသကြီးအစိုးရထံတင်ပြရမှာဖြစ်ပါတယ်။လက်ရှိချိန်ထိတော့မန်တက်ဆောက်ခွင့်လျှောက်လာ900မဲရသေးတယ်လို့ဦးဖြိုးမင်းသိန်းကပြောပါတယ်။ဒါအပြင်တကြံကာလအတွင်းမှာဖျော်ဖြေကြမဲ့တန်းချက်တွေနဲ့ပတ်သက်လို့လည်းရန်ကုန်တိုင်းအစိုးရကကြိုတင်စစ်ဆေးသွားမယ်သဘောမျိုးဝန်ကြီးချုပ်ကအခုလိုပြောပါတယ်။တန်း
ချက်တွေအားလုံးနဲ့ပတ်သက်ပြီးတော့အကြောင်းအရာတိုင်းအားလုံးပေါ်ပါတယ်တော့ တောင်းယူတောင်းခံမှုနဲ့ဆောင်ရွက်ကြရမှာဖြစ်ပါတယ်။အဲဒီတောင်းယူတောင်းခံထားတဲ့တန်ချက်တွေအားလုံးကိုကျွန်တော်တို့ဒိုက်ဒေတာကြီးအစိုးရဘက်ကထိခိုက်မြင့်တာမျိုးရှိနိုင်တဲ့အခြေအနေမျိုးရှိနိုင်တယ်။စစ်စစ်ပြီးတော့ဒီအခြေအနေပေါ်မှာကျွန်တော်တို့ကြိုတင်ပြီးကျွန်တော်တို့အပြီးပေးပါမှာဖြစ်ပါတယ်။ကျွန်တော်တို့ကဆရာတို့ကိုအားဒီအရေးအပေါ်နေဒီကိုလို့ပြောဒီလိုပြောဆောင်ရွက်မှုအစီအစဉ်မရှိပါဘူး။ဒီမှာတယောက်နဲ့တယောက်နဲ့လက်ခံမှုဖြစ်ပေါ်လာခဲ့ရင်ဒီအခြေအနေကိုကျွန်တော်တို့ကလည်းနှစ်ဖက်သလုံးကိုခံပြီးဒီအကောင်းဆုံးဖြစ်နိုင်လို့အတွက်ကြိုးပမ်းနိုင်လို့ဆောင်ရည်လေဆိုတာကိုဒီများနဲ့ဒီပြောကြရပါလိမ့်မယ်။
တန်ကျက်တွေသချင်းတွေဟာဒေါတာဝင်အရေးသုံးပါးကိုထိခိုက်မှုမရှိစေဖို့အပါအဝင်ဘာသာရေးလူမျိုးရေးနဲ့နိုင်ငံတော်အဖွဲ့အစည်းလူပုဂ္ဂိုလ်တဦးတယောက်ကိုထိခိုက်စေမဲ့စကားအသုံးလုံးတွေမပါစေဖို့အတွက်ရန်ကုန်တိုင်းဒေသကြီးမဟာတကြံသချင်းတန်ကျက်စစ်စစ်ကြက်မရေးလုပ်ငန်းကော်မတီထံကိုတင်ပြရမယ်လို့မတ်လ23ရက်နေ့နေ့စွဲနဲ့ကော်မတီကကြေညာချက်ထုတ်ထားပါတယ်။တကြံရုံးပိတ်ရက်ကာလအတွင်းမှာအများပြည်သူတွာလာရေးအဆင်ပြေအောင်အတွက်ကားစင်းရေးပို့တိုးပြစေဖို့ကားသားတွေကိုပုံမှန်ထက်ပို့ပြီးမတောင်းမှုပြောထားတယ်လို့လည်းဝန်ကြီးချုပ်ကဆိုပါတယ်။ပြည်သူရင်ပြလို့အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာတော့ဖြောပြေးမန့်ထွက်တွေဆောက်လုပ်ခွင့်ပေးတော့မှာပါ။ဆောက်လုပ်ခြင်းတဲ့သူတွေဟာတတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့အညီအစိုးရထံကိုတင်ပြရမှာဖြစ်ပြီးအစိုးရကခွင့်ပြုတယ်ဆိုရင်တော့အခွင့်ကောက်သွားမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ရေကစားခြင်းကိုစနစ်တကျတတ်မှတ်ပေးထားပြီးလုံခြုံရေးပိုင်းကိုအထူးအာရုံစိုက်လုပ်သွားမယ်ဆိုတာကိုလည်းဝန်ကြီးချုပ်ကဆိုပါတယ်။ရန်ကုန်မြို့တော်ခန်းမဗဟိုမန်တက်အပါအဝင်ခရိုင်၄ခုမှာလည်းမန်တက်တွေဆောက်လုပ်သွားမှာဖြစ်ပြီးဗဟိုမန်တက်အတွက်7,200နီးပါးလောက်အကုန်ကျခံဆောက်လုပ်ဖို့ခန့်မှန်းထားကြောင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောပါရခင်ဗျာ
။ခုထောင်တင်ပေးပို့ထားတာပါ။တစ်ဆက်တည်းမှာပဲဒီလိုစီးပွားရေးမန်တက်တွေကိုဆောက်ခွင့်မပြုတဲ့ပေါ်မှာဖြစ်တဲ့ထင်မြင်ချက်တွေကိုလည်းသိရမှာပါ။တကြံကာလရန်ကုန်မှာစီးပွားရေးမန်တက်တွေလုံးဝဆောက်ခွင့်မပြုတော့တဲ့ပေါ်မှာနှစ်စဉ်မန်တက်ဆောက်နေကြလူတော်တော်များကတော့ဘဝင်မကြကြပါဘူး။တကြံကာလတန်ချက်ဖျော်ပြေတင်ဆက်မှုတွေနဲ့ပတ်သက်လို့ကြိုတင်စစ်ဆေးသွားမယ့်သဘောမျိုးရန်ကုန်တိုင်းဝန်ကြီးချုပ်ကပြောထားပေမဲ့လည်းတန်ချက်တွေအတွက်စီးဆက်ခံဖို့တင်မှာမဟုတ်ဘူးလို့ပြောတဲ့တန်ချက်အဖွဲ့တချို့လည်းရှိပါသေးတယ်။ဒီကြောင့်ပြည်စုံကို VOA မြန်မာပိုင်းတင်ဒင်တော့မမေခါကတင်ဆက်ထားပါရှင့်။
စီးပွားရေးမန်တက်တွေခွင့်မပြုတဲ့အပေါ်ဘဝင်မကြတဲ့နှစ်စဉ်တကြံမန်တက်ဆောက်နေကြလူတွေတဲကတအူးဖြစ်သူကိုမိုးကောင်းခင်ထက်ကစီးပွားပြင်မန်တက်ဆိုတာဘာကိုဆိုလိုတလဲလို့မေးခွန်းပြန်ထုတ်လိုက်ပါတယ
်မေးခွန်းတစ်ခုပေါ့နော်ပြန်ပြီးတော့မေးချင်တာကဟိုစီးပွားပြင်မန်တက်ဆိုတာဆိုပြီးတော့ကောင်းတင်တက်ထားတယ်ဒါပေမဲ့ကျွန်တော်စိတ်ထဲမှာကျွန်တော်တို့ဟိုမန်တက်ဆောက်တဲ့လူတွေစိတ်ထဲမှာခံယူထားတာကအဲ့မန်တက်ကြီးကိုဆောက်ပြီးလို့တကြံပြီးွားတဲ့အချိန်မှာကြီးကြီးကျက်ကျက်ချမ်းသာသွားတယ်ဆိုတာမျိုးတရားမှမရှိဘူးဟိုအဲ့ဒါကြောင့်ဟိုဒီစီးပွားပြင်မန်တက်ဟိုအယူဆကတော့နည်းနည်းလေးတော့ဟိုဗောနော်ဟိုလူငယ်တွေနဲ့ဝင်ကြီးနဲ့ကြားရမှာနည်းနည်းလေးတော့နားလည်မှုတခုတော့လွဲနေတာဗောနော
်အစိုးရအနေနဲ့စီးပွားပြင်မန်တက်တွေလုံးဝစောက်ခွင့်မပြုတော့ဘူးဆိုရင်တော့ဒီနှစ်မန်တက်စောက်လုပ်ဖို့မသေးကြတော့ဘူးလို့လည်းသူကပြောပါသေးတယ
်စီးပွားပြင်မန်တက်လုံးဝမသေးဘူးဆိုရင်တော့ကျွန်တော်တို့လည်းလုံးလို့တော့မရတော့ဘူးဗောနော်ကျွန်တော်တို့လည်းအချိန်တွေတော့ပြန်ကြည့်မှာပေါ့အမတကယ်လို့အဆင်မပြေဘူးဆိုတော့လည်းမလုံးယုံမရှိတော့ဘူးကျွန်တော်လည်းမနစ်ကလိုမျိုးတိမ်ဝဲယူတော့လိုက်တော့မလုပ်တော့ဘူးလေ။ဘာလို့လဲဆိုတော့ကျွန်တော်မနေ့ကလည်းတော်တော်ကြီးကိုဒုက္ခရရောက်ယူပါရစေ
။မန်းနဲ့တခုဆောက်လုပ်ဖို့အတွက်တိမ်ထောင်ချီကုန်ကြတာမို့မန်းနဲ့ဆောက်လုပ်သူတွေအနေနဲ့လက်မှတ်လုံးဝရောင်းခွင့်မရှိဘူးဆိုရင်တကြံပွဲတော်ရက်တတူအတွင်ရင်းနှီးမြှုပ်နှံဖို့အခက်အခဲရှိတယ်လို့နှစ်စဉ်တကြံမန်းတဲ့ဆောက်သူတွေကဆိုကြပါရယ်။တကြံကာလအတွင်းဖျော်ပြေးရေးအဖွဲ့တွေအနေနဲ့တချင်းတွေတန်ကျက်တွေကိုတကြံတချင်းနဲ့တန်ကျက်စီစစ်ကြက်မဲ့ရေလုပ်ငန်းကော်မတီကိုတင်ပြဖို့တရားဝင်ကြေညာထားတယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကလည်းဖျော်ပြေးတန်ကျက်တွေကိုကြိုတင်စီစစ်သွားမယ်သဘောမျိုးပြောဆိုထားပါရယ်2013ခုနှစ်ကတည်းကတကြံကာလတွင်တန်ကျက်ဖျော်ပြေးလှုပ်လာတဲ့တက္ကသိုလ်ကျောင်းသားများတက်မှတ်ကတက္ကသကတော့ဒီနှစ်တကြံမှာလည်းတန်ကျက်နဲ့ဖျော်ပြေးသွားဖို့အစီအစဉ်ရှိနေပေမဲ့တန်ကျက်ကိုစီစစ်ခံဖို့တင်ပြမှာမဟုတ်ဘူးလို့တက္ကသအဖွဲ့ဝင်တဦးဖြစ်တဲ့ကိုပိုင်ရဲသူကပြောပါရယ်
2013ကနေဒီနေ့တကြံတန်ကျက်ကျွန်တော်လုပ်ခဲ့မှာတန်ကျက်လေးရုပ်တက္ကသိုလ်ကျောင်းတွေမှာတန်ကျက်တွေထိုးတယ်အပြင်နေမှာပေါ်တွေမှာတန်ကျက်တွေထိုးတယ်တကြံနေမှာတန်ကျက်တွေထိုးတယ်အဲ့ထိုးတဲ့တန်ကျက်တောင်ကျွန်တော်တို့လည်းစစ်စစ်လုံးဝမတင်ခဲ့ပါဘူးတင်စရာလို့လည်းကျွန်တော်တို့လည်းမယူဆဘူးတန်ကျက်မှာစစ်စစ်ဟိုမရှိပြန်တဲ့ယူရုံကြီးရတဲ့တမ်းမို့ဟောတော့စစ်စစ်မတင်ခဲ့ဘူးအဲ့တော့ဒီနေ့လည်းကျွန်တော်တင်မှာမဟုတ်ပါဘူ
းသူ့အဆိုအားဖြင့်ကတော့အစိုးရရဲ့အမိမောက်မတည့်တဲ့လုပ်ရက်တွေနဲ့ပတ်သက်လို့ဟာတာနှောဖျော်ပြရတဲ့တန်ကျက်တွေကိုစစ်စစ်ရေးလုပ်တဲ့အပေါ်သူ့အမည်ကိုကိုပိုင်ရဲသူကခုလိုပြောပါရယ
်တန်ကျက်ထွက်လာဆိုတာကျောင်းနိုင်ငံရဲ့အမိမောက်မတည့်တဲ့ကိစ္စတွေကိုအစိုးရအမည်နဲ့သိအောင်လို့ပြည်သူတွေကိုသာကျွန်တော်တို့တွေကတန်ကျက်အဖွဲ့တွေကကြောကြွားနေတာတခုအဲ့တော့ဒီစစ်စစ်ရေးတင်တဲ့ကိစ္စဆိုတာမျိုးကတန်ကျက်ထွက်ဖို့တော့မလိုတော့ကျွန်တော်တို့တွေကစစ်စစ်ရုပ်တင်လိုက်တာနဲ့ပြီးရတဲ့ကိစ္စမျိုးတွေအဲ့လိုမျိုးတော့မဖြစ်သင့်ဘူးပေါ့ကျွန်တော်တို့မှရှိတဲ့စိတ်ညံလျားနဲ့အသိဉာဏ်ကကျွန်တော်မှကျွန်တော်တာဝန်ယူတာဝန်ခံဝင်ကျွန်တော်တို့တန်ကျက်စားသားတွေဟိုဖြစ်ပါမယ်
တကြံကာလအတွက်မန်တက်ဆောက်လုပ်ရေးမှာကန့်တတ်တာတွေ
ပြောပေမဲ့တချင်းတန်ချက်တွေကိုစစ်စစ်ပြီးမှခွင့်ပြုမဲ့သဘောတွေပြောထားပေမဲ့လည်းရန်ကုန်တကြံပွဲတော်ကတော့ခါတိုင်းနှစ်တွေလိုပဲစစ်စစ်ကားကားဖြစ်အောင်လုပ်သွားမယ်လို့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုထားပါတယ်ရှင်။မမေခါတရင်ပေးပို့ထားတာပါ။ခုထာမှာတော့လက်ပံတီတာမှာရဲတွေနဲ့ဒေသခံတွေကြားတက်မှမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းကိုတင်ဆက်ပေးချင်ပါတယ်။စကိုင်းတိုင်းလက်ပ ရှိတာကြောင့်ဒေသခံဆွေးရလောက်တရားတွေရခဲ့ပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းချီဆိုင် View မြန်မာပိုင်းသတင်းတော့မင်းမာကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းစလင်းကြီးမြို့နယ်ကလက်ပရောင်းတောင်ကျေးနီစီမံကိန်းကကျေးနီကားတွေနဲ့လုပ်ငန်းခွင်သုံးကားတွေကျောက်တဲဆောင်တဲ့ကားတွေကိုဖေဖော်ဝါရီလ21ရက်နေ့ကလေးကဒေသခံတွေကတားဆီးထားပြီးထောက်ခွာခွင့်မပေးတာကြောင့်ကျင်းမာမှုတွေဖြစ်ရကနေအစိုးရပိုင်းတာဝန်ရှိသူတွေကလာရောက်ညှိနှိုင်းပေးကြရတဲ့အထိကျင်းမာခဲ့တာပါ။ဒါပေမဲ့လည်းဒီပြဿနာဟာတလကျော်ကြာတဲ့အထိတိတိကျကျဖြေရှင်းပေးမှုတွေမရှိတာကြောင့်ဆိုပြီးဒေသခံတွေဟာကျောက်တဲဆောင်တဲ့ကားတွေကိုထပ်မံတားဆီးမှုတွေလုပ်ခဲ့ပါတယ်။ဒီအတွက်မတ်လ24ရက်နေ့မှာတော့စလင်းကြီးမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးကလာရောက်ဖြေရှင်းပေးခဲ့ပေမဲ့ပြင်းလဲမှုတွေမရပဲညနေပိုင်းမှာတော့တနက်တွေနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ကြအောင်ဒေသခံတောင်သူတို့ကပြောပါတယ
်ညနေ 9:00 နာရီလောက်မှာဂျဲတွေကသူတိုင်းတွေကပြီးတော့တနက်တွေဖြစ်ပြီးတော့ကြောက်ကားတွေကိုမောင်းခိုင်းတယ်အဲတနက်တွေနဲ့အဲရဘာကြီးတနက်တွေနဲ့ဒေသခံတွေကိုဖြစ်တာဒေသခံ10ဦးတည်းမနေတန်းရံရတယ်မိုင်းညနေ 9:00 နာရီလောက်မှာတန်းရံရဥစားပေါ့ရဘာကြီးနဲ့မိကျက်ပြစ်ခတ်တယ်ဆိုတော့ဥစားလေဥစားပောက်ကျဲတန်းရံတွေပေါ့အခုဆေးရုံတော့မပို့ပါဘူးဥစားပေါ့အခုဟိုဆေးရုံပို့ရဆိုရင်ဒေသခံတွေကိုအနေပြုမာလေးပါလေဆိုရင်တော့
ဒီကနေ့လာတော့ကတော့ဒေသခံနေနဲ့သခိုင်းတိုင်းဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တွေတွေ့ဆုံပြီးတဲ့နောက်မှာတော့ညီယာမျက်နှာကြီးမယူထားတဲ့ဒေသခံတွေအတွက်တီးနှံရော်ကြီးတောင်းဆိုတာတွေရှိခဲ့ပေမဲ့တိကျတဲ့အဖြေတွေတော့မရခဲ့ပါဘူး။နောက်ပိုင်းမှာတော့ကျင်းညီကားတွေကိုတားဆီးတဲ့ဒေသခံတွေကိုတရားစွဲဆိုခဲ့တာတွေလည်းရှိခဲ့ပါတယ်။ဒီရက်ပိုင်းအတွင်းမှာပဲစလင်းကြီးမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေတရားဥပဒေစိုးမိုးရေးရဲရွာအေးချမ်းတရားရေးကိုထိခိုက်စေတယ်ဆိုပြီးမလ22ရက်နေ့နေ့စွဲနဲ့တားမြင့်မိတ်တစ်ခုကိုထုတ်ပြန်ခဲ့ရမှာလူနဲ့ရင်တွေကိုတားဆီးတာလူ၅ယောက်ထက်ပိုပြီးလမ်းလျှောက်တာစီတန်းလှည့်လေတာအော်ဟိကျွေးကြော်တာတွေမလုပ်ဖို့တွေပါဝင်ပါတယ်ဒီလိုတွေလုပ်မယ်ဆိုရင်လုံညုံရေးအာဏာပိုင်တွေကအင်အားသုံးဖမ်းဆီးပြီးတည်ဆဲဥပဒေအရအေးယူသွားမယ်လို့လည်းထုတ်ပြန်ထားတာပါမလ24ရက်နေ့မှာတော့ယာနဲ့ချီရှိတဲ့ကြောက်တဲ့တဲ့ကားတွေကိုဒေသခံတွေကထပ်မံတားဆီးမှုတွေလုပ်ခဲ့တာကြောင့်ညနေပိုင်းမှာလုံခြုံရေးရဲတွေကပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့စလင်းကြီးမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးအောင်မြင့်ထွန်းကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့အခုလိုပြောပါတယ
်ဟယ်လိုဟုတ်ကဲ့ဦးအောင်မြင့်ထွန်းလားရှင
်ဟုတ်ပါပြီ
ဟုတ်ကဲ့ကျွန်မ VOE သတင်းဌာနကပါ
ဟုတ်ပ
ါပါဒီနေ့လက်ပရောင်းမှာပြစ်ခတ်မှုတွေဖြစ်တယ်ကြားလို့
ဟုတ်ပါလိမ့်မအောင်ကျွန်တော်ကအစိုးရလေးကလုပ်တယ်အစိုးရလေးနော
်ဒေသခံတွေကတော့ရွာတွေကိုဖျက်ပြီးမောင်းနှင်နေတဲ့ကြောက်တဲ့ကားတွေကတိကျမဲ့မောင်းနှင်မှုတွေကြောင့်လူတွေနဲ့တရိတ်ဆန်တွေကိုထိခိုက်မှုတွေရှိနေတဲ့အတွက်ကြောင့်တားဆီးခဲ့ရတာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့ရွာသားတွေရဲ့အဓိကတောင်းဆိုချက်ကတော့ပြီးနံမျက်နှာကြီးကိစ္စတွေနဲ့ကျင်းနီစီမံကိန်းကိုကန့်ကွက်မှုတွေသာဖြစ်ပါတယ်။အရင်တုန်းကတော့လက်ပရောင်းဒေသမှာအခုလိုမျိုးဖြစ်ခတ်မှုတွေရှိခဲ့တာကြောင့်ဒေသခံတောင်သူတူဦးဖြစ်တဲ့ဒေါခင်ဝင်းသိမ်းဆုံးခဲ့ရပြီးတချို့ဒေသခံတွေလည်းတနက်တန်ရာတွေရခဲ့သူတွေလည်းရှိခဲ့တာပါ။ဖေဖော်ဝါရီလ10ရက်နေ့ကတော့Amnesty International ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့လက်ပရောင်းတောင်ကျင်းနီစီမံကိန်းကြောင့်ထောင်နဲ့ချီရှိတဲ့မိသားစုတွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ပြောင်းရွှေ့ရတာ၊လေယာဆုံးရှုံးရတာတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါ။ဒီအတွက်လက်ပရောင်းတောင်ကျင်းနီတပ်ဖွဲ့ဒီအတွက်လက်ပရောင်းတောင်ကျင်းနီတပ်ထုတွင်တူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရဆိုင်ပစ်ဖို့အတွက်လူအခွင့်အရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ရှင်။
ဤပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရှင်။ထုတ်လင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစီထားပါရှင
်။ VOA ကနေတောက်ကြနေညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတင်ဆက်မဲ့ဒုတိယပိုင်းစီစဉ်မှာတော့အမျိုးသမီးကဏ္ဍဒုတိယဆုံးနဲ့ American တခွင်စာရီကိုနားဆင်ကြဖို့လည်းရှိပါတယ်ရှင်။
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်မတ်လ24ရက်တောက်ကြနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတောက်တာရှင်နေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်လေးထဲမှာဆိုရင်တော့
စိတ်ပွေးချေကပြည်လာရတဲ့လူတွေကဒီနိုင်ငံရောက်ပြီးမှပဲဒီမိသားစုရေးစိတ်ပွေးမှပြန်ပြီးရင်ဆိုင်ခဲ့ရပါတယ်။အင်တွင်းအကြမ်းဖက်မှု
မြန်မာနိုင်ငံမှာအင်တွင်းအကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့မြန်မာမျိုးသမီးတဦးကပြောပြတာကိုအမျိုးသမီးကဏ္ဍမှာပြည်စုံနားဆင်ကြဖို့ရှိပါတယ်။ဒါပြင်သုဒ္ဓဆောင်နေအမေရိကန်တခွင်နဲ့သိပ္ပံနည်းနည်းပညာကဏ္ဍတို့ကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာအင်နောင်ရှင်အမျိုးသမီး5ဦးမှတဦးကအင်တွင်းအကြမ်းဖက်မှုကိုခံနေရတယ်လို့ကျန်းမာရေးနဲ့အားကစားဆိုင်ရာဝန်ကြီးဌာနကကြာသပတေးနေ့ကထုတ်ပြန်တဲ့2015-2016ခုနှစ်အစီရင်ခံစာမှာဖော်ပြထားပါတယ်။အင်တွင်းအကြမ်းဖက်မှုအနေအထားတွေဘယ်လိုရှိပါသလဲ။အစိုးဆုံးတန်ကိုဘယ်သူတွေကခံကြရပါသလဲ။ဒီလိုတန်တရာဆိုးကနေဘယ်လိုရုန်းထွက်နိုင်ပါသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်ကစူးစီးတင်ဆက်ထားပါရှင်။Cause it only serves to make me more determined to achieve my final goal. And I come back even stronger. Domestic violence reported. In the jump and move, the chicken look for a good chop of your yaw bee. A mute midway, clear winning. Look for a seed midway. Jamaye, boy, need time moonay. See why you do it. Tigay, see it, look.2015-2016ခုနှစ်တွင်မြန်မာနိုင်ငံကျန်းမာရေးနှင့်အားကစားဆိုင်ရာဝန်ကြီးဌာနကကြာသပတေးနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါလေ။အင်တွင်းကျန်းဖက်မှုနှင့်ပတ်သက်လို့အသက်15နှစ်နဲ့49နှစ်ကြားမြို့သီပေါင်း 4,563 ဦးကိုစစ်တမ်းကောက်ခံခဲ့ရမှာအင်တောင်ရှိအမျိုးသမီး5ဦးကြစီမှာတဦးဟာခင်မွန်းဖြစ်သူရဲ့ကိုတိလျောက်စော်ကားမှုလိင်ပိုင်းဆိုင်ရာဒါမှမဟုတ်စိတ်ပိုင်းဆိုင်ရာနှိမ့်ဆက်မှုကိုခံကြရတယ်လို့လည်းထောက်ပြထားပါလေ။ခင်မွန်းဖြစ်သူကခုလိုနှိမ့်ဆက်စော်ကားမှုဟာအသက်အရွယ်15နှစ်19နှစ်အတွင်းမှာ28ရာခိုင်နှုန်းရှိပြီး40နဲ့49နှစ်ကြားမှာတော့20ရာခိုင်နှုန်းရှိတာဖြစ်ပါလေ။အိမ်တော်ကွာရှင်းထားသူတွေမုတ်ဆိုးမှတွေကြားမှာတော့တစ်ချိန်ကခင်မွန်းတေရဲ့နှိမ့်ဆက်မှုကိုခံရတဲ့အမျိုးသမီးတွေဟာ40နှစ်ရာခိုင်နှုန်းရှိပြီးအင်တောင်ရှိအမျိုးသမီးတွေကြားမှာတော့19ရာခိုင်နှုန်းရှိတာဖြစ်ပါတယ်။ဒါအပြင်အနည်းဆုံးကလေး5ဦးရှိတဲ့အင်တောင်ရှိမှတွေကြားနှိမ့်ဆက်ခံရမှုဟာ32ရာခိုင်နှုန်းရှိပြီးကလေး4ယောက်အောက်ရှိသူတွေကြားနှိမ့်ဆက်ခံရသူတွေကတော့27ရာခိုင်နှုန်းရှိပါတယ်။မြန်မာနိုင်ငံမှာအင်တောင်ဘက်ရဲ့နှိမ့်ဆက်မှုတွေအများဆုံးဗေပြည်နယ်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာ54ရာခိုင်နှုန်းနဲ့တနင်္သာရီတိုင်းမှာ40ရာခိုင်နှုန်းရှိပြီးရန်ကုန်နဲ့မန္တလေးတိုင်းတို့မှာတော့12ရာခိုင်နှုန်းတွေရှိတာတွေ့ရပါတယ်။ဒါအပြင်အမျိုးသမီးတွေအနေနဲ့ပညာအရေးချင်းနယ်လီငွေကြေးချွတ်တယ်လီပိုနှိမ့်ဆက်ခံရလီဖြစ်ပါတယ်။ဒါအပြင်ဇနီးတွေကိုနှိမ့်ဆက်ညှိမှတ်ရမှာအရက်တောက်တဲ့ခင်မွန်းတွေတဝက်နှီးပါးဟာနှိမ့်ဆက်လီရှိပြီးအရက်မတောက်တဲ့ခင်မွန်းတွေကြားနှိမ့်ဆက်မှုဟာ14ရာခိုင်နှုန်းရှိပါတယ်။ခင်မွန်းနေတဲ့ဇနီးပေါ်ထိမ့်ချုပ်မှုပိုကြီးလေပိုနှိမ့်ဆက်မှုနှုံများလေပဲဖြစ်ပါတယ်။ဒါအပြင်ခင်မွန်းကိုကြောက်ရတဲ့ဇနီးတွေကနှိမ့်ဆက်ခံရတာ87ရာခိုင်နှုန်းရှိတယ်လို့လည်းစီရင်ခံစာမှာထောက်ပြထားပါတယ်။အင်တောင်ရှင်မျိုးသမီးတွေနဲ့ခုလိုအိမ်တွင်းအချမ်းဖက်မှုတန်းခံနေရတာကြောင့်ကာယနဲ့စိတ်ဆင်းရဲမှုတွေခံကြရပြီးလက်ရှိအခြေအနေကနေစီးပွားရေးသာသမီရေးလူမှုရေးကြောင်ရုံးမထွက်နိုင်ကြပဲ ချင်းနေကိုလက်ခံတာဆိတ်ရှိပြီးတီးခံတာနားလေခွင့်လို့ပြကြတာတွေရှိတယ်လို့လည်းအစီအခံစာမှာထောက်ပြထားပါတယ်ရခိုင်တိုင်းရင်းသူမှတ်နွေဦးကတော့ထိုင်းမြန်မာနယ်စပ်ကနေအမေရိကန်ပြည်ထောင်စုမှာဒုက္ခတွေဖြစ်လာရောက်ခြေချခဲ့သူဖြစ်ပါတယ်ဒါ၃ယောက်မိခင်ဖြစ်သူမှတ်နွေဦးအနေနဲ့အိမ်တွင်းအကျန်းဖက်ခံရသူဖြစ်ပေမဲ့လို့လည်းဒီအခြေအနေကနေရုန်းထွက်ပြီးသူ့ဘဝရပ်တည်နိုင်အောင်ဘယ်လိုကြိုးပမ်းခဲ့တဲ့ဆိုတာကိုဆက်ပြီးတင်ပြလိုပါတယ်
စိတ်ပွေးထေကပြေးလာရတဲ့သူကဒီနိုင်ငံရောက်ပြီမှာပဲဒီမိသားစုရဲ့စိတ်ပွေးမှာပြန်ပြီးရင်ဆိုင်ခဲ့ရပါတယ်ဒီလိုရဲ့အကျန်းဖက်မှုထင်းမှာကျမကလေးတွေကိုမကြည့်စေချင်ဘူးအကျန်းဖက်မှုတွေကိုမသိယူစေချင်ဘူးမိဘဟာကလေးတယောက်ရဲ့လက်ဦးဆရာဖြစ်ပါတယ်မကောင်းတာတွေကိုစီစီကြည့်ဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲအဲ့ဒါကျွန်မကိုကိုမေးတာပေါ့နော်ကျွန်မကဒီခလေးတွေသုံးယောက်နဲ့ဒီအမေရိကမှာရောက်လာတဲ့အချိန်မှာမိဘဆွေမျိုးအဆိုင်ဝိုင်းဆိုရင်တယောက်မှမရှိကြဘူးအလုပ်တစ်ပတ်ခလေးသုံးယောက်ဒီတောင်းဝိုင်းအရင်အရေးကြီးပါတယ်အဲ့ဒါကြောင့်ကျွန်မအဲ့ခက်ခဲတွေထင်မှနေစဉ်နဲ့တူပေါ့နော်ဖြတ်ကျွနေရပါတယ်တပြင်းနဲ့နောက်ပိုင်းမှာတော့ခုကတော့ဖားချပြီးပြီမကြောက်တော့ပါဘူးဘာကုန်မှမကြောက်တော့ပါဘူးစိတ်သက်လေးမကြဘူးပဲအရင်အရေးကြီးတယ်ကျမကြီးဆုံးဖြတ်ချက်ကျမခိုင်မအောင်ဆုံးဖြတ်လိုက်တယ်ဘလို့မျိုးခက်ခဲမှုဆိုဖြစ်ဖြစ်ကျမဘွားကိုကျမရုန်းခံမင်းလို့ဆုံးဖြတ်ထားပါတယ
်အဲ့လိုဆုံးဖြတ်ချက်ကိုပမိန်နေနေချပြရပါတော့ဒီအိမ်တွင်းရဲ့အကျန့်ဖက်မှုဒီတန်တရားနေလွတ်မြောက်အောင်ကြိုးပမ်းရမှာပေါ့နော်မှတ်နွေဦးအနေနဲ့လက်တွေ့လုပ်တဲ့နေရာမှာရောဘယ်လိုပြဿနာတွေကြုံရပါလိမ့်ရှင
်မိသားစုရဲ့တည်ဖို့ကအများခက်ခဲရှိပါတယ်ဒါပေမဲ့ကျမမှာဘာရည်ရှိများရှိလဲဆိုတော့ကျမဆိုင်ငယ်ငယ်လေးကပဲကျမတို့ရခိုင်ရိုးရာရင်ကျမရက်ကန်းတွေကိုကျမရက်တယ်ဆိုတော့အဲ့ဒီရက်ကန်းတွေရက်ပြီးရင်ကျမစီးပွားရေးတစ်ခုကောင်းကောင်းအောင်မြင်မြင်လုပ်ဖို့အတွက်ကိုဆုံးဖြတ်ထားပါတယ်အဲ့ဒီစီးပွားရေးနာမည်ကကြတော့ Weaving Through Change လို့ခေါ်ပါတယ်အဲ့ဒီမှာဘာလုပ်နေလဲဆိုတော့လောလောဆယ်ကိုလေးရက်ကန်းရက်နေတယ်ဒီမှာရှိနေတဲ့မျိုးသမီးတွေတချို့တွေကလေသူတို့အလုပ်ရှိလာဖို့အတွက်သူတို့မှာဘာကြောင့်ဆိုတော့ရောက်လာတဲ့မျိုးသမီးတွေတော်တော်များများကအင်္ဂလိပ်စကားမသက်တော့အခက်အခဲရှိတဲ့လှုပ်ရှားရတဲ့နေရာတွေမှာသူတို့မှာရှိတဲ့ပညာတွေပါလာတယ်အဲ့ဒီပညာတွေကသုံးချစေရှင်နေပြီးရင်ကကျွန်တော်ရိုးရာဒလေကိုလေထမ်းသိစေရှင်နေဘယ်နေရာဘယ်ရောက်ပေါ့နော်အခုရက်ခက်လေးရဲနေပါတယ်ကျမကဒီဇိုင်နာတယောက်အနေနဲ့ San Francisco Bay Area မှာဆိုရင်တော်တော်များများသိပါတယ
်အခုလိုပေါ့နော် Weaving Through Change ကနေပြမဒီအပြောင်းလဲကိုပေါ်ဆောင်ဖို့ကိုနဲ့အတူပေါ့နော်တခြားလူတွေကိုလည်းနေတောင်းမြောက်ပြီးနေရာကနေပြမချိန်နဲ့မှာပဲမနှွေဦးပြောပြချက်အရာပေါ့နော်မြန်မာနိုင်ငံဘာဝင်ကဘာတစ်ဖက်မှာအမျိုးသမီးတွေအကျန်းဖက်ခံရမှုခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်နေတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
တယောက်တည်းကဒီမျိုးဖြစ်နေတာမဟုတ်ဘူးရှင်းလိုက်တော့လေအများကြီးမှအဲ့လိုမျိုးခက်ခဲတဲ့အိမ်တွင်းတွေမှာဖြစ်နေကြတဲ့ခက်ခဲတဲ့မျိုးသမီးတွေဘာကြောင့်ဆိုတော့တရားမျှတမှုမရှိဘူးဥပဒေတွေကောင်းကောင်းမဖြစ်တဲ့အတွက်ကကျွန်တော်တို့ဒီတကဘာလုံးမှာရှိနေတဲ့အမျိုးသမီးဟာသက်ဆံလေးနဲ့တယောက်တယောက်ကာကွယ်သွားမယ်ခွင့်ရင်သွားမယ်အစိုးရသာမဟုတ်ဘူးပေါ့နော်လူတိုင်းလူတိုင်းမှာတာဝန်ရှိတယ်ဆိုတဲ့ဒီ campaign တွေလုပ်နေပါတယ်တော်တော်များများကတော့အဲ့ဒီကိစ္စတွေစိတ်မပြေပါဘူး။ဘာလို့လဲဆိုတော့သူကရှက်တယ်။ဘယ်တော့မှပြောမလဲ၊ဖိုင်ဝိုင်းပါပြောမလဲ။ကျမပြောချင်တာကကျမအတက်ပြောနေတာမဟုတ်ဘူး။ဒါပြောနေတာကချုံပြီးအားလုံးအကျိုးရှိဖို့အတွက်ပြောနေတာ။ကျွန်တော်အဖိုင်ဝိုင်းတစ်ခုလေးအကျိုးရှိဖို့၊တိုင်းပြည်အတွက်အကျိုးရှိဖို့အတွက်ပဲပြောနေတာပါလို့ပေါ့နော်။ဆိုတော့အဲ့ဒါကြောင့်သူတို့ပုံပြီးမီဒီယာက attention ထားလာတယ်။လူလူများများကကိုသားမီကိုသားမီယာကိုသူကိုသမီးကိုညီမကိုအဖိုင်ဝိုင်းကိုချစ်တာပဲ။ဆိုတော့ချစ်တဲ့လူတွေကြတော့ပုံပြီးလေဟာဘုတ်တွေကလည်းဟာဘုတ်ပြောပြရတယ်ဖြစ်ပါတယ်
ဓာတ်ဥပဲပေါ့နော်မနွေဥတို့မျိုးအိမ်တွင်းချမ်းဖက်မှုအခက်ခဲတန်းခါစီပီခံရတဲ့အမျိုးသမီးအနေနဲ့ပေါ့နော်ဘလို့အကောင်းဆုံးအကြံပေးချင်ပါလဲရှင်
အကြံပေးချင်တာကရောက်တဲ့နေရာမှာဘယ်နေရာပဲရောက်ရောအမေရိကမပြောနဲ့ဘယ်နေရာပဲရောက်ရောစိတ်သက်ခိုင်မာဖို့နဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့ကိုသားသမီးကိုကာကွယ်ဖို့ကိုယ့်အဆိုင်ဝင်ကိုကာကွယ်ဖို့တဲ့ကစိတ်သက်အရာပြင်ဆင်ဖို့လိုပါတယ်ကြည့်လိုက်ပါမိသားစုတော်တော်များများရောက်လာတဲ့လူတွေကစိတ်ပွေထေးတာပဲအန်ဒီတွေအများကြီးကိုပေါင်းဆန်လို့သနက်ဆန်လေးထဲကသူတို့က re-traumatize ဖြစ်နေတယ်ဒီနိုင်ငံရောက်လာတော့အစ်စ်အဆိုင်ဝိုင်းအလုံးမရှိဘူးနေရာအစ်စ်မရှိတဲ့နေရာမှာရောက်လာတော့ပြန်ပြီးစိတ်တက်ရေးရရဟာအញ្ញန်းကိုခက်ခဲကိုဖြစ်နေတဲ့အချိန်မှာဘာလို့လဲဆိုတော့စိတ်တက်ခိုင်းမှာဖို့လို့ရတယ်ဒီကျမဆက်ပြီးဝေချုံနေရမယ်ဒီအခက်ကြီးတွေကိုဒါဟာကိုကျွန်တော်တို့စိတ်ညစ်လို့မရဘူးစိတ်တက်မကြဘူးပဲโอเคရှင်းကိုဆက်သွားမယ်ဆိုပြီးအဲ့ဒီကိုပဲစိတ်တက်ကိုခိုင်မာစေရမယ်လူဘွားရဲ့freedom ဆိုတာကအဲ့ဒီအထင်မှာပါလို့လဲဆိုတော့ကိုယ့်ကို free ဖြစ်ဖို့လိုတယ်နံပါတ်1ပေါ့နော်ကိုယ့်ကိုလွတ်မြောက်အောင်မကြိုးစားနိုင်ရင်ကိုယ့်ကိုလွတ်မြောက်တဲ့အတိတ်တွေဟာ
ကိုယ်တိုင်ကပဲမသိစေရင်တော့လူတိုင်းတခြားလူတွေလည်းလွတ်မြောက်လို့မရဘူးသာသမီတို့လည်းလွတ်မြောက်လို့မရဘူးဆိုတော့ကိုယ်ကိုယ်နှိတ်ကတရားမယ်ဖရီဒမ်ဆိုတဲ့အသေးတွေကဘာလဲဆိုတာပေါ့နံပါတ်1တရားမယ်အဲ့လိုဦးကသာသုံးယောက်ရှိတယ်ဆိုတော့ခုသားတွေကတော့အားလုံးပဲစင်ပြေနေကြတာပေါ့သူတို့အတွက်ကတော့ကိုကတော့အများကြီးပဲအားရစရာပီတိဖြစ်စရာဖြစ်မှာပေါ့နော်သူတို့အတွက်
ဟုတ်ပါရန်ဒီဒီရောက်ပြောပြမယ်ဆိုရင်လေကျွန်မအသားလုံးအောင်ဆန်ဆရာကိုပထမတော့ငါသိတတ်ကြပါခလေးဖုန်းကလည်းဘယ်လိုရက်တရားမလဲပေါ့နော်ဆိုတော့ကြောက်တယ်ဟုတ်ကဲ့နောက်ကြတော့ကြည့်လာတော့လေဟာကျွန်မကတော့ဒီအဖြစ်ဖြစ်တယ်ဖြစ်နေတာကကျွန်မ၏အားနည်းရှင်အောင်ဟုတ်ပါဘူးတမန်၏အားနည်းရှင်ကြောင့်ပဲကျွန်တော်မိသားစုတွေခဏလေးပဲဒုက္ခရောက်တာပါဟုတ်ကဲ့ဒါပေမဲ့သာသမီတွေဟိုခြေ
ပါတယ်ရှင်မပေါ့နော်မိခင်တယောက်ဒီနေ့ဖြတ်တန်းလာရတဲ့ဒုက္ခတွေရုန်းကန်ခဲ့ရတဲ့ဟာတွေဟာအားလုံးပဲရုန်းကန်ရကျွတ်နှက်သွားတာပေါ့နော်
ဒေါ်လာစံတင်ဆက်ထားတဲ့အပတ်စဉ်အမျိုးသတင်းကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။VOA ကနေခုလိုထုတ်လွှင့်ပေးနေတဲ့အသံလွှင့်စီစဉ်တွေပါဝင်ရုပ်မြင့်သံကြားစီစဉ်တွေကို VOA International Seminar ဖြစ်တဲ့VOA Burmese News Seminar မှာလည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။VOA ရဲ့ရုပ်မြင့်သံကြားစီစဉ်တွေကိုတော့ညနေ9:00မှာ Asia Set 7ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ရှင်။ အခုဒီခါမှာတော့အထူးသဖြင့်အမေရိကန်တခွင်အစည်းအဝေးကိုတင်ဆက်ပေးကြပါမယ်။ဒီတစ်ပတ်ရဲ့အထူးသဖြင့်အမေရိကန်တခွင်အစည်းအဝေးမှာပြည်ပြပွဲကျင်းပခဲ့တဲ့သမ္မတဂျော့ချ်ဘုရှ်၊ဆီလီကွန်ဗယ်လီမှာကုမ္ပဏီလာတည်ထောင်ကြတဲ့အာရှသားနည်းပညာရှင်တွေအကြောင်းကိုကိုအောင်ကတင်ဆက်ထားတာကိုနားဆင်ပါရှင်။
Yarugani Nayugare American Tamarari ha Lumu Taiwan Jutu Lunganwigu Sele Lu Sangli Shibare Da Bien Thru Dwichonigu Sao Pianle Yita Towidalo Wadana Paya Lodigule Yuiche Lukanli Shibare Di Terema Luda Swanye Minti Sao Yen Ide Bush Center Titan Hadu Tamarahan George Bush Garo Tu Yeswe Bajigarigu Piabwe Kenjin Piata Gedalo Sao Le Yane Towi Lai Bare Tamarahan George W. Bush, Swede Bajirigaro, American Sipian Simurahan, Yeponiwa, Simuran Boagan in Notrepi, Ayatatia on in Nitayama, Luate Kuni Pinamu, Yamungi Share and in it, Yezan Tati Yubunga, Sure Gons in air, Bajipia Wetsin Badalu, Saule Yangi Tawivare, Tamara Bushka.
And one of the things that I think Kama,
အသက်80ရွယ်သမရာဟောင်းဟာဖေဖော်ဝါရီ27ရက်နေ့ကပကြီးစာအုပ်ကိုစတင်ဖြန့်ချိလိုက်တာပါဒါပေမဲ့သူရေးဆွဲတဲ့လက်ရာတွေကိုဘလို့အကဲဖက်ကြမလဲဆိုတာနဲ့ပတ်သက်လို့နည်းနည်းတော့ထိတ်လန့်မိတယ်လို့သမရာဘုရှ်ကပြောပါတယ်ကြီးတက်ကနေအငင်းစားယူခဲ့တဲ့ဂျေးဖိန်းကတော့လက်ရာကောင်းတဲ့ပကြီးကားတွေဖြစ်တယ်လို့အခုလိုမှတ်ချက်ပြီးပြောပါတယ်
Like if I was a painter, or if I was a painter, I would have been able to do it.
အဲ့ဒီအထက်မှာဖိန်းနဲ့အပါဝင်ပါ。I got wounded and နှာခေါင်းခွနခုနဲ့ဇွန်လာတော့ကစားလန်းဘုံကြောင့်ဒဏ်ရာရခဲ့ပြီ။ညာဘက်ခြေတော်ဖြတ်ခဲ့ရပါတယ်။စစ်မှုရန်ဟောင်းနေနဲ့ဘာကြောင့်တရင်တလိနေပြလဲဆိုတာကိုတော့သမရဘုရှ်ကအခုလိုပြောပါတယ်။And
ဟာလုံးကိုသတိပြလိုက်တာဖြစ်လို့သူတို့ရဲ့ဆွလမှုတွေစင်ကောင်းဖြစ်နေတာလဲကြိုးရှိရပြီးလှုပ်ပေးချဖို့လည်းဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းသူနဲ့တီကျွမ်းခဲ့တဲ့စစ်မှုတောင်းတွေရဲ့ပုံတွေကိုရေးဆွဲခဲ့ပြီးပကြီးစာအုပ်ထဲမှာပကြီးကား66ကားနဲ့အဲ့ဒီပကြီးကားတွေအကြောင်းရေးသားထားတဲ့အစည်းတွေကိုထည့်သွင်းရင်းနှီးထားပါတယ်။ရေစံတတိယုတ်ပုံလောင်များဆိုတဲ့ပကြီးစာအုပ်
American Bianzugo, Mexico Gane Tiamu and Colwin La Pide now, Chida Tapo in P. Afghanistan Matawan Tasanzin, Charles Sunshungere, Juan Carlos Hernandez, a town at Powin Mare, Tamara Busha, and Yinza, you be now Mare, Pijipina Yego Lila Sibu Girawakmea. American Bianzu Silicon Valley Ma Labi Chisajare Ashada Nipinashinu Jama Tanshia Gunit Rirunga Shueji Jetu Ponangere California Pinea Aguche Maro Nipinya Comuni Tidri Satin Pulea near Pilaware Ashata Masuile Assemi Nipinya Dompisiri Pandipilo Nidalu California Pine Silicon Valley Yaha Suino Kabatala, Pinashinu Laya, Chisaya, the Nipina Lungan Tidri Satia, yet Pilaware, Matu Chanare di Tarima, Lungan Tidri Pelu Satia Madale, the only Taiwan Ma, Nipina Lungan de Satin Loka and Gere at Oha, Silicon Valley Ma Labiro, Via Lungan Kugu Satin, County Ponirawa, Silicon Valley Mate, Ashama Lungan Satiana Pu Kakerel Uga Pioare.
A lot harder to get investors, and they're a lot more real in terms of.
You know, hey, you have to generate a business model.
Asia
has too much of put too much weight on
Asama solution Luriga Kuya Poma Blue Mien Lesurago Lit Havare. Togelu Kamya Ham Aumin Lushin Araha Kamya Chashom Mulu Mien Javare. Aita Suraga Mibarigawa Kuya Tad Miguma Aumina Mula Sulu Pyojarawa.
Silicon Valley ma so yin naw maung myin ne kaisa ye paw yin ni myaw nan du ri ga so myin myin ja wa u maung myin ga yin naw ma ai a chin ni ri ga ni tin yu nai na jaw ma dai me le maung myin ne dan go khan ya du ri le shi ba de lo so u tin twin long ngan shin te u phit de Ben Tran ga pyo wa de
There's been a lot of people go into depression people who potentially commit suicide
sai da ja du ri tat de bo chan si du ri le shi ba de ko bai company de khu go sa de kha ma phia myo so yin san ya ba de
ကိုယ်စားနာနဲ့ကိုဟာဘလို့လူမျိုးဆိုတဲ့မှန်ရှိကြတယ်လေစုံဦးတီထွင်လုပ်ငန်းရှင်အများပြားဟာ Google လို့ Facebook လို့ကုမ္ပဏီမျိုးတည်ထောင်ဖို့မျှော်လင့်ခြင်းနဲ့ Silicon Valley
ကိုယ်ပိုင်ကောင်းနေတဲ့ထွက်လွန်ကပြောပါတယ်။
They come to the States and they invest a lot around this area.
America ma la alou lou bi de naw tiyok ko le di ni pinya atwe chong ni pyan yu twa bi ho ma le akhu lo myo san tit ti thin mu ri lou pho tu lo ga tai twon ja ba de
akhu ka ma ro ni pinya tit twe phan ti san tit ni da ha tiyok nai ngan ma rin na ma hou daw be a shit taw a sha ta khwin lou ma wa di ile tha pyan nan ni da ma khmyar
ကောင်းတင်ဆက်ထားတဲ့ဒုတာဆောင်လေးအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးသွားတာဖြစ်ပါတယ်။အခုဆက်ပြီးတော့ VOA ရဲ့တောက်ကြနေညပိုင်းစီစဉ်လေးကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့အသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြပါပါ။ဒေါက်ခင်မြို့သက်တင်ဆက်ထားကိုနားဆင်ပါရှင်။
ဒီတစ်ပတ်တော့စိန်ရဲ့အယောင်အသွေးတွေနဲ့မြမအဖို့တန်းကြောင့်ရဖြစ်တဲ့ဗရမ्याနဲ့နီလာတွေရဲ့ အယောင်အသွေးနဲ့ပတ်သက်တဲ့ပရိယေတွေကိုGSC ကြောင့်ရတန်းတန်းကြောင့်ကြောင့်ရပညာရှင်ဦးတင်ကျော်တန်းကပြောပြပေးမှာပါ။
ဆိုင်ဟာအယောင်အသွေးမျိုးမျိုးရှိပါတယ်။ဆိုင်ရဲ့အယောင်ကိုဘယ်လိုဆန်တက်မှခွဲကြပါလဲ
။ဆိုင်အများစုကအဝါကြီးဆွတ်တာဟုတ်။အဲ့မှာအဝါကြီးနည်းလေတံမိုးကြီးလေပဲဖြူဆွတ်လေတံမိုးကြီးလေပါပဲ။အများဖြူတဲ့ဆိုင်ကြတော့ exceptional white ပေါ့နော်။ stranger အနေနဲ့ကိုဖြူတာမျိုးပေါ့။တော့အမေရိကန် GI ရဲ့ system အရဆိုတော့ D grade လို့သတ်မှတ်ပါတယ်။သူကအကောင်းဆုံး D ပေါ့နော်။သူက alphabetical order နဲ့ D E F G H စသဖြင့်ပေါ့နော်။အဲ့တော့ D ကတော့လုံးဝ exceptional white မှမှ plus ပေါ့နော်။အဲ့တော့ exceptional white plus လို့ဟာမျိုးကတော့ငါကတော့ယူရိုပကသတ်မှတ်ထားတဲ့စံပါတကယ်ကို change အနေနဲ့ကိုဖြူဖွေးသောစိန်ပေါ့အဲ့ D grade ကတော့အကောင်းဆုံးပါရှင်းရှင်းပြောမယ်ဆိုလဲအဲ့ D grade တို့ E တို့ F တို့ဟာခုနပြောလို့သူက master stone လို့ခေါ်တဲ့စံကြောက်တွေရှိဖို့လိုပါတယ်အဲ့စံကြောက်တွေနှိုင်းရှင်ပြီး gala grade ကိုခွဲတာပါ GI ကတော့ဒီကကောင်းဆုံးသူ့အားလုံးအားယုံကြည်ဆုံးလူသုံးအများဆုံး system ဖြစ်ပါလေ GIA system ကတော့သူတို့ကနေအလူ certificate မှာသူကမာ degree ဆို degree e grade ဆို e grade အလူပေးလိုက်တယ်ဆိုရင်ဒါလုံးဝတိကျတော့ဆုံးချက်ချက်လို့ပဲသတ်မှတ်နိုင်ပါတယ်လူဝိန်းနေအနေနဲ့ကြတော့ D လား E လား F လား G လားကျွန်တော်မဆုံးဖြတ်နိုင်ပါဘူးဘာဖြစ်လို့လဲဆိုတော့ H အထည်အား white သတ်မှတ်တာကို white မှာမှ rare white exceptional white အဲ့လိုမျိုးဆိုတော့ကျွန်တော်လူဝိန်းအနေနဲ့ကျွန်တော်အနေနဲ့ဆိုဆိုပါစို့ H နဲ့ D ကြားတွေက D E F G H အဲ့ဒီကပြရင်ကျွန်တော်ဘယ်ဟာ F လဲဘယ်ဟာ E လဲကျွန်တော်မသိနိုင်ပါဘူး master stone ရှိမှပဲကျွန်တော်လည်းပြောရဲမှာပါ
ဒါဆရာပြောတော့တာအဖြူရောင်ပေါ့နော်စိန်ဖြူတခြားအရောင်ရှိတဲ့စိန်လေးတွေပြောပြပေးပါဆရာဘာအရောင်လေးရှိလဲ။အ
ရောင်ရှိတဲ့စိန်ကလေစိန်ကတော့အဲ့ဒီအဖြူပြီးရင်ကျွန်တော်သိတော့တော့ fancy diamond လို့ခေါ်တာပေါ့ fancy color diamond ပေါ့အရောင်ရှိတဲ့စိန်လေးနဲ့အဝါအတွေ့အများဆုံးလို့သိထားပါဗျ။နောက်ပြီးရင်တော့အညိုရှိမယ်အစိမ်းရှိမယ်အပြာရှိမယ်ပန်းရောင်ရှိမယ်ပေါ့အနီတို့ခင်ရတော့အရှာဆုံးပဲသတ်မှတ်ပါတယ်။အခုခင်နေနေရတော့ color diamond ကလူကြိုက်အများဆုံးတော့pink diamond လူကြိုက်အများဆုံးပါပဲပန်းရောင်စိန်ကိုလူကြိုက်အများဆုံးဖြစ်ပါတယ်ဒါပေမဲ့ပန်းရောင်စိန်ဆိုတာလည်းသူကဖြုတ်ဖြုတ်လေးပါတကယ်ကိုထင်းထင်းပန်းရောင်ညော်လည်းမဟုတ်ပါဘူးအယောင်ထင်းလေးပိုတံမိုးကြီးလေးပါပဲအဲသူကပြောင်းပြန်ဖြစ်သွားပြန်ဟောရိုးရိုးစိန်တွေကြတော့ဖြော့လေးတံမိုးကြီးလေးဒါပေမဲ့ fancy diamond ကြတော့အယောင်အရေးပိုပြီးပိုပြီးရင့်လာလေတံမိုးပိုကြီးလေးပဲဥမာ yellow diamond မှာဝါထင်းနေတဲ့ရွှေရောင်ဖြစ်သွားရင်ပိုတံမိုးကြီးမယ်အဝါဖြော့ဖြော့လေးဆိုဒီတံမိုးမကြီးဘူးအဲ့လိုပဲခုန blue diamond ဆိုတော့ hope diamond ဆို blue diamond ပဲအရန်ကိုလှတယ် diamond ပဲသူ့လိုမျိုးပြသွားရင်တံမိုးပိုကြီးပါတယ်အဲ့လိုပဲပန်းရောင်ကလည်းပန်းရောင်ထင်းနေဆိုတံမိုးကြီးပါတယ်ချော့သွားရင်ချော့သွားတဲ့လျှောက်တံမိုးချက်မယ်လို့အချမ်းမြင်ပြောလို့ရပါတယ်ခင်ဗျာ brown diamond တွေပါလည်းခြိုက်တယ်နောက်ဆုံး black diamond လည်းခြိုက်တယ်လည်းရှိပါတယ
်ရောင်စုံကြောင့်မြတ်တွေကိုလေ့လာတဲ့အခါမှာတော့သူတို့ရဲ့အယောင်အသွေးဟာပနားလို့ခေါ်တဲ့အလင်းကျောက်တဲ့အနေထားပေါ်မူတည်ပြီးကွဲပြားသလိုသူတို့ကိုစိန်တွေလိုအယောင်တတ်မှတ်ချက်ဆန်တွေထားပြီးခွဲကြလို့မရပါဘူးပရမဆုံးဗရမယားရဲ့အယောင်အသွေးကိုကြည့်ရအောင်ပါ
ပရမယားရဲ့အယောင်နဲ့ပတ်သက်ပြီးပြောရရင်တော့ကျွန်တော်ဗမာပြည်မှာပေါ့နောက်ကဘာမှာစံဖြစ်ထားတာတော့ခူသွေးလို့ခေါ်တဲ့ pigeon blood ကိုအကောင်းဆုံးအရေးလို့သတ်မှတ်ပါတယ်။ဒါပေမဲ့တကယ်တည်းကခူသွေးဆိုတာအနီစစ်စစ်မဟုတ်ပါဘူး။သူကခင်းရည်လေးနည်းနည်းလေးဆွတ်ခင်းရည်အောင်အနေငယ်စံရဲ့အနီရောင် publish red အဲ့ဒါကိုခူသွေးလို့သတ်မှတ်ပါတယ်။အဲ့တော့ခူသွေးကဘလို့အယောင်လဲသူစံဖြစ်ထားတဲ့ဟာတော့မရှိဘူး။အတွေ့အကြုံနဲ့ဆုံးဖြတ်ကြတာပါဆိုလိုတာကခူသေးပရမယားတပွင့်ဟိုဒါခူသေးဟုတ်လားမဟုတ်လားဆုံးဖြတ်ခိုင်းကျွန်တော်သိပြီးမဆုံးဖြတ်ရဲပါဘူး။ဘာကြောင့်လဲကျွန်တော်ကကုံတယ်မဟုတ်တဲ့အတွက်ပါဘလူရဲ့ပူချွန်းလဲဆိုတကယ်ကုံတယ်ကြီးကပူချွန်းပါတယ်ဒါတစ်ချက်ပေါ့နောက်တစ်ချက်ကလည်းရှင်းပြောမယ်ဆိုရင်ကြောင်မြတ်တစ်ခုတမို့အရာဝတ္ထုတစ်ခုရဲ့အယောင်ဟာသူ့ပတ်ဝန်းကျင်မှာရှိတဲ့သူတက်ရောက်တဲ့အလင်းရောင်ပေါ်မှာလည်းမူတည်ပါတယ်အဲ့ဒီပရိယေကအရန်များပါတယ်များတဲ့အတွက်သူကစာချစ်ပေးရောင်လို့တတ်မှတ်ထားတာလည်းမရှိဘူးတတ်မှတ်လို့လည်းမရဘူးဆိုတဲ့သဘောမျိုးဖြစ်သွားပါတယ်အဲ့တော့နားလေလို့ကဒါကိုသေးလို့တတ်မှတ်တယ်လူကျင်တဲ့လူကချိလိုက်တယ်သူကြိုက်တယ်ဆိုသူဝဲပါတယ်အဲ့တော့ရှင်းရှင်းပြောမယ်ဆိုရင်တော့ကိုသေးအကောင်းဆုံးဆိုတော့လေတချို့ကကိုသေးကိုချက်ချင်းမှချိန်ပါတယ်အရင်နည်းနည်းလေးရင့်တယ်အယောင်နည်းနည်းရင့်တယ်လို့ယူဆရပြီလေရှိပါတယ်အဲ့တော့ကိုချိုက်ပုံမှန်မူတည်ပြီးဆုံးဖြတ်ပါတယ်နောက်တစ်ခုကလည်းကိုသေးကတံမိုးအရန်ချိတဲ့အတွက်သူ့လောက်အယောင်မရင်ဘူးသူတဲ့နည်းနည်းလေးပြောရအောင်ကြိုက်တာမျိုးလည်းရှိပါတယ်နောက်တစ်ခုကလည်းခုနပြောတဲ့အလင်းရောင်ပေါ်အချီမီပေါ်မူတည်ပြီးတော့လေဒီကိုသွေးရဲ့အယောင်ကလည်း ကြောင်းလဲနိုင်ပါတယ်ဆိုပါစို့နေအရန်လေးနဲ့အောက်မှာကြည့်တဲ့ခိုးသွေးနဲ့အရင်ထဲမှာကြည့်တဲ့ခိုးသွေးကတူမှာမဟုတ်ပါဘူးအရင်ထဲမှာကြည့်တဲ့ခိုးသွေးနဲ့အိမ်ထဲမှာရှိတဲ့မီးကြောင်းအောက်မှာဖြစ်ဖြစ်မီးလုံးအောက်မှာဖြစ်ဖြစ်ကြည့်တဲ့ခိုးသွေးရောင်လဲတူမှာမဟုတ်ပါဘူးဒါကြောင့်မလို့ဒီ color stone တွေမှာ diamond လိုမျိုးအယောင်တမတ်ချက်လေးစံဖြစ်ထားလို့မရပါဘူးထားလို့လည်းမရှိပါဘူးစံဖြစ်ထားထားတာရှိတယ်စားအားဖြင့်ပဲတကယ်လက်တွေ့မှာအဲ့ဒါအသုံးချလို့မရပါဘူးစိန်နေမှာတော့အသုံးချလို့ရပါတယ်အဲ color stone တွေမှာအဲ့လိုသူတို့စံထားထားတဲ့အရာဝတ္ထုအယောင်တော့ပါတော့မရှိပါဘူးအဲ့ပရိယအကြောင်းမှာအဓိကတော့အဲ့သူ့ရဲ့ပေါင်းခြင်းမှာရှိတဲ့ lighting ပေါ့နော်ကျွန်တော်ဗမာလူတော့ပနာလို့ခေါ်ပါတယ်ကျောင်းရဲ့စကားအနေနဲ့ဆိုရင်ပနာဝုံမူတည်ပြီးတော့အယောင်ကအပြောင်းလဲနည်းနည်းလေးရှိနိုင်ပါတယ်နော်ဒါမှမဟုတ် color stone တွေမှာအရေကိုဆုံးဖြတ်ဖို့ဆိုတာတော်တော်လေးကိုအတွေ့အကြုံရှိဖို့လဲလို့ရဲအဲ့အယောင်ရဲ့ပရိယအရန်ကျွယ်ဝတယ်လို့ဆိုနိုင်ပါတယ်အဲ့ဒါလေတစ်ဖက်ကပြောမယ်ဆိုရင်ကုံတယ်ရဲ့အာသာချက်ပဲဟုတ်ကဲ့ဆိုလိုတာကအဲကြောက်ဝင်မဲ့လူကအတွေ့အကြုံမရှိဘူးအဲ့တော့ကုံတယ်ကြော်တဲ့အပေါ်မှာမူတည်ပြီးပြည့်သူဆုံးဖြတ်ပြီးသူဝဲတာပါဟု
တ်ကဲ့အဲ့
တော့အဲ့ကုံတယ်ကလည်းကျွန်တော်ကုံတယ်ဆိုလဲဒီလိုပဲကျင့်သုံးပါပါကျွန်တော်ကြောက်ကိုအကောင်းဆုံးအရေးဖြစ်အောင်ပနာခုနပြောတဲ့ lighting ကိုဖန်တီးပြီးရောင်းမှာပါပဲနော်ဒါပါပဲအမှန်မှန်တော့
နီလာကြတော့ဆင်အကောင်းဆုံးအရာပေါ့နော
် flower blue ပေါ့နော်သူမို့ velvet blue ပေါ့နော်ပြောမယ်ဆိုရင် royal blue ပေါ့ royal blue color အကောင်းဆုံးပါသူ့အပြာတကယ်ကိုချီလင်းတဲ့အပြာပေါ့ corn flower blue ကတကယ်ကိုအဲ့လိုမျိုး royal blue color ပါတကယ်လှတယ်အပြင်မှာတွေ့နေကြပစ္စည်းနဲ့ပြောပါဆိုရင်နှိုင်းရှင်လို့တောင်မှမရပါဘူးအဲကျွန်တော်အရင်တုန်းကလေ vix ပယုတ်စီဘူးရှိတယ်ပလင်းနဲ့ပေါ့အဲအဲ့ဒီအပြာမျိုးပြောတာပါအဲ့တော့အဲ့ဒီမှာလေခုနလိုပဲပရိယရှိပြန်ရောကျွန်တော်ကြည့်တဲ့ lighting ပေါ်မှာမူတည်ပြီးတော့သူ့ရဲ့အရေကအတူအလျော်ဟူလှတယ်မလှဘူးအဲ့လိုစကားပြောသွားပြန်ပါတယ်
ကျောင်းမြတ်ပညာရှင်ဦးကျင်ကျော်တန်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်လုပ်မယ
်။သခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။တော်တာရှင်များရှင်အခုတစ်ခါမှာတော့မနက်ဖြန်ညစနေနေ့ညတိုင်းလေလိုင်းစီစဉ်မှာပါရီဆွေးနွေးဖို့ရှိလေဆိုတာကိုကြည့်ကြအောင်ပ
ါ။တော်ရရှင်များရှင်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်တန်းဟာဒီနေ့ပြေတော်မှာပါအရက်သားအစိုးရရဲ့တနစ်တာတက်တန်းအတွင်းနိုင်ငံရေးစီးပွားရေးလူမှုရေးအတက်အကျဘာတွေများရှိခဲ့တယ်ဆိုတာကို VOA ရဲ့စနေနေ့ညဘက်တိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးမှာဖြစ်ပါတယ် NLD အစိုးရကျင့်သုံးခဲ့သမျှမူဝါဒတွေထဲမှာတော်ရရှင်တွေသဘောကျတာသဘောမကျတာတွေရှိတယ်ဆိုရင်လည်းပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1932-3855လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။နေ့လေးကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။တော်တာရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်တက်ပြီးတော့ပါဝင်ဆွေးနွေးမင်းမြတ်လာကြဖို့ကလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လေးလိုင်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ VOA ကနေတော့ကြာညအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လည်းဦးကကြီးညာပေးပါမယ်ရှင
်။ပြည်နေငယ်လန်လန်မျိုးကလွတ်တော်နေတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူမျိုးကိုဖမ်းဆီးလိုက်တဲ့အကြောင်းရဲတပ်ဖွဲ့ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။လက်တလုံးမှာတော့ဖမ်းဆီးထားသူစုစုပေါင်း9ဦးရှိနေပြီးတူဦးတော့ပြန်လွတ်ပေးလိုက်ပြီလို့လည်းလန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်။အမေရိကန်သမ္မတဘရက်ကိုဘားမားရဲ့ Obama Care လို့ထင်ရှားတဲ့ကျမကြီးဆားရှာမှုဥပဒေကိုပြင်ဆင်ဖို့အောက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိနေတဲ့အချိန်မှာပဲသမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ Republican Party ဝင်တွေကိုထောက်ခံမှုပေးဖို့ဖိအားပေးနေပါတယ်။ဥပဒေစစ်ကိုတည်ပြုနိုင်မဲ့ထောက်ခံမဲ့အလုံလောက်ရစေဖို့နောက်ဆုံးချိန်ကြိုးပမ်းတဲ့အနေနဲ့သမ္မတထရန့်ကအယူဆပြည့်တန်တဲ့အောက်လွှတ်တော် Republican Freedom Caucus ဖွဲ့ဝင်တွေကိုဒီကနေ့ပဲ Twitter လူမှုခွင့်ရက်ကနေတိုက်တွန်းလိုက်တာပါ။အမေရိကန်သမ္မတဘရက်ကိုဘားမားကလွန်ခဲ့တဲ့နှစ်တုန်းကဖယ်ချထားခဲ့တဲ့ Keystone 8ဆက်ရေနံပလိုင်းစီမံကိန်းကိုသမ္မတဒေါ်နယ်ထရန့်ဆွေးရကခွင့်ပြုပေးလိုက်ပါတယ်။ရေနံပလိုင်းစီမံကိန်းကနိုင်ငံတော်အတွက်အကျိုးရှိမှဖြစ်တာကြောင့်ဆောက်လုပ်ခွင့်ပေးလိုက်တာဖြစ်တဲ့ကြောင့်အမေရိကန်နိုင်ငံရေးဝန်ကြီးဌာနကဒီကနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါ။လူခွင့်ရချုပ်ဖောက်မှုဆွဆွဲချက်တွေခြေခြေပြင်းပြင်းထွက်ပေါ်နေတဲ့မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကိုအချက်လက်ရှာဖွေစုံစမ်းမှုနိုင်ငံတကာအဖွဲ့အစည်းတွေလိုရေးကုလသမဂ္ဂလူခွင့်ရကောင်စီကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံဆိုင်ကုလသမဂ္ဂအမြင့်ဆုံးကိုယ်စားလှယ်ဦးထင်လင်းကတော့မြန်မာနိုင်ငံ ဆိုရဖွဲ့စည်းထားတဲ့ကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အချိန်မှာအခုလိုဆုံးဖြတ်တာမတင်တော်ဘူးဆိုပြီးတန့်ွက်ခဲ့ပါတယ
်။တရင်ချင်းချုပ်ကကိုအောင်လွင်ဦးကကြေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ View American မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ24/40/48/50အပြင်လိုင်းလမီတာ190တို့ကနေလည်းဖန်ယူနာဆင်နိုင်ပါတယ်။ View ကိုနားဆင်သူတော်တော်ရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.